Welcome to the Voice of America in Burmese.
Minglam ne khe ma shin Washington ni ro view American tan ga ni 2020 October la 18 ye tanning ne ne ma ne khe season le go Myanmar san lo jin ma ne 6 nai ga ni 9 nai thi line no meter 2440 ne 51 line la meter 190 ro ga ni thong lwin pe ni ba bi chuma khin myo tat ba ဒီမနေ့ခင်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်။စီးလုံးမှုမရှိတဲ့ကဘာကြီးဟာလက်ရှိဖြစ်ပွားနေတဲ့ COVID-19 ကာယောဂါရဲ့စိန်ခေါ်မှုကိုရင်မဆိုင်နိုင်ပဲဖြစ်နေကြောင်းနဲ့လူသန်းပေါင်းများစွာကိုဆင်းရဲငတ်မှုမဲ့ဘေးကနေကာကွယ်နိုင်ဖို့အတွက်စုပေါင်းလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကစနေနေ့မှာသတိပေးလိုက်ပါတယ်။လူပေါင်းတသန်းကျော်သေဆုံးနေရပြီဖြစ်တဲ့ဒီကာယောဂါကိုတိုက်ဖျက်ဖို့အတွက်ကမ္ဘာနိုင်ငံတွေလက်တွဲပြီးလှုပ်ဆောင်ကြမယ်ဆိုရင်ခုတည်းပူပြီးအောင်အောင်မြင်မြင်လှုပ်ဆောင်နိုင်မှာဖြစ်ကြောင်းပေါ်တူဂီဝန်ကြီးချုပ်ဟောင်းဖြစ်တဲ့အတွင်းမှုချုပ်ကပြောပါတယ်။ဒီကာယောဂါဟာကမ္ဘာလူမှုအတိုင်းအဝန်တစ်ခုလုံးအတွက်ရောနိုင်ငံအားလုံးအတွက်တမကကုလသမဂ္ဂအတွင်းမှုချုပ်တောဖြစ်တဲ့သူ့အတွက်ပါကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုကြီးတစ်ခုဖြစ်နေပေမဲ့ကမ္ဘာအတိုင်းအဝန်ကဒီစိန်ခေါ်မှုစာမေးပွဲမှာကြာရှုံးနေတယ်လို့ပြောကြားခဲ့တာပါ။တကယ်လို့အတူတကွလက်တွဲပြီးတိုက်ဖျက်ဖို့မလုပ်ဘူးဆိုရင်လာမယ့်နှစ်တွေအတွင်းစီးပွားရေးကျဆင်းမှုတွေနဲ့အတူလူသန်းပေါင်းများစွာကိုဒီဗိုင်းရပ်စ်ကဆင်းရဲငတ်မှုစင်မှာဖြစ်ကြောင်းလည်းပြောပါတယ်။2019ဒီဇင်ဘာမှာတရုတ်နိုင်ငံကနေစတင်ခဲ့တဲ့ဒီယောဂါဟာကမ္ဘာတစ်လွှားနိုင်ငံပေါင်း210ကျော်ကိုပြန့်နှံ့သွားပြီးအခုဆိုလူပေါင်း39သန်းကျော်ဒီယောဂါအခုဆက်ခံနေရတာပါ။ဒီသတင်းပတ်ထဲချင်းပါတဲ့ EU ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ရောက်ခဲ့တဲ့ဩစတြီးယားနဲ့ဘယ်လ်ဂျီယံနိုင်ငံခြားရေးဝန်ကြီးနှစ်ဦးမှာ COVID-19 ကူးစက်မှုရှိကြောင်းတွေ့ရတဲ့အတွက်ဒီအစည်းအဝေးဟာဒီယောဂါကူးစက်မှုရှိစေတဲ့ပွဲတစ်ပွဲဖြစ်လာနိုင်ပါတယ်။ Austria နိုင်ငံခြားရေးဝန်ကြီး Alexander Schellenberg ဟာ Belgium နိုင်ငံခြားရေးဝန်ကြီး Sophie Wilmes နဲ့တနင်္လာနေ့ Luxembourg မှာကျင်းပတဲ့ EU နိုင်ငံခြားရေးကောင်စီဆွေးနွေးပွဲမှာမနက်စာ3:00ချိန် Beijing အတူရှင်ထိုင်ခဲ့ကြကြောင်းနဲ့ဒီပွဲကနေဝန်ကြီး Schellenberg ဒီယောဂါကူးစက်ခံရတာဖြစ်နိုင်ကြောင်း Austria နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ဝန်ကြီးမှာဒီယောဂါလက္ခဏာပြတာမတွေ့ရဘဲပုံမှန်စစ်ဆေးမှုလုပ်ရတာကနေအကူးစက်ခံရကြောင်းတွေ့ခဲ့တာလို့လည်းပြောပါတယ်။ဘယ်လ်ဂျီယံနိုင်ငံခြားရေးဝန်ကြီး Wilmes ကတော့ဒီယောဂါလက္ခဏာပြနေတယ်လို့တန်တရားရှိတဲ့အတွက်တိကျခွဲနေပြီးနောက်တနေ့မှပဲအကူးဆက်ခံရကြောင်းစမ်းသပ်အတည်ပြုချက်ရခဲ့တာလို့ပြောပါတယ်။ဂျာမနီနိုင်ငံခြားရေးဝန်ကြီး Heiko Maas ကတော့ဒီယောဂါကူးစက်မှုမရှိကြောင်းနဲ့ Austria နိုင်ငံခြားရေးဝန်ကြီးနဲ့အနီးကထိတွေ့မှုမရှိကြောင်းလည်းဂျာမနီနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဆွေဒင်နိုင်ငံခြားရေးဝန်ကြီးကတော့ဒီဓာတ်ခွဲစမ်းသပ်တဲ့အဖြစ်မရမချင်းတိကျခွဲပြီးနေထိုင်မှာဖြစ်ကြောင်းပြောပါတယ်။ပြင်းထန်နိုင်ငံခြားရေးဝန်ကြီးကတော့အခုအယ်ဂျီးရီးယားခီးစင်ကိုတောင်းရောက်နေတာဖြစ်ပြီးချက်သက်ပရင်းနဲ့ဓာတ်ခွဲစမ်းသပ်မှုကနေအခုဆက်မခံရကြောင်းအတည်ပြုနိုင်ခဲ့တယ်လို့ပြောပါတယ်။ American သမ္မတရွေးကောက်ပွဲမတိုင်ခင်သမ္မတလောက်နှစ်ဦးရဲ့နောက်ဆုံးအခြေစကားစစ်ထိုးပွဲကို Tennessee ပြည်နယ် Nashville မှာ October 22ရက်ည9:00ကနေ10:00ခွဲကျင်းပဖို့စီစဉ်ထားတယ်လို့သမ္မတရွေးကောက်ပွဲအကြိုစကားစစ်ထိုးပွဲကော်မရှင်ကတောက်ကြနေမှာကြေညာပါတယ်။Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကဒုသမ္မတဟောင်း Joe Biden တို့ဟာပထမဆုံးကျင်းပတဲ့စကားစစ်ထိုးပွဲတုန်းကလိုပဲအကြောင်းအရာ6ခုနဲ့ပတ်သက်ပြီးဆွေးနွေးခွင့်ရကြမှာဖြစ်ပါတယ်။ဒီတစ်ခါရွေးထားတဲ့အကြောင်းအရာတွေကတော့ COVID-19 တွန်းလှန်တိုက်ခိုက်တာ American မိသားစုတွေ American နိုင်ငံတွင်းကတခြားလူမျိုးစုဆိုင်ရာတွေအပြင်ရာသီဥတုပြောင်းလဲမှုဆိုင်ရာအမျိုးသားလုံခြုံရေးနဲ့ဥဆောင်မှုကဏ္ဍတွေဖြစ်ပါတယ်။ကဏ္ဍတစ်ခုအတွက်အချိန်15မိနစ်ပေးထားပါတယ်။ဦးဆောင်ဆွေးနွေးမဲ့သူကတော့ NBC ရုပ်သံက Christine Welker ဖြစ်ပြီးကန္တာတစ်ခုစီအတွက်သူကမိကွန်းတွင်နဲ့စပြီးဖွင့်ပေးမှာဖြစ်ပါတယ်။ဒုတိယအကြိမ်စကားစစ်ထုတ်ပွဲကို October 15ရက်ကျင်းပတဲ့နေ့က Town Hall ပုံစံမဲဆန္ဒရှင်တွေရဲ့မေးမြန်းချက်ကိုဖြေကြားတဲ့အစီအစဉ်ပြုလုပ်ခဲ့တာပါ။သမ္မတ Trump က Florida ပြည်နယ် Miami မြို့ကနေ NBC ရုပ်သံဌာနကတဆင့်ပါဝင်တယ်လို့တစ်ချိန်တည်းမှာပဲ Democratic သမ္မတလောင်း Joe Biden ကလည်း ABC ရုပ်သံကနေတဆင့်Pennsylvania ပြည်နယ် Philadelphia မြို့ကနေပါဝင်ပြီးမဲဆန္ဒရှင်တွေနဲ့ဆွေးနွေးပြီးမေးခွန်းတွေကိုဖြေကြားခဲ့ကြတာဖြစ်ပါတယ်။ပထမကြိမ်စကားစစ်ထိုးပွဲကိုတော့ September 29ရက်နေ့ကကျင်းပခဲ့တာပါ။နာဂုံနိုကာရာဘတ်ဒေသအရင်းနဲ့ပတ်သက်ပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားစနေနေ့မှာနောက်ထပ်တိုက်ခိုက်မှုတွေတွေ့နေရတယ်လို့ပြီးခဲ့တဲ့သတင်းပတ်မှာရခဲ့တဲ့ရုရှားဂျောင်းဝင်ဆောင်ရွက်တဲ့ပြစ်ခတ်ရစေးသဘောတူညီချက်ကိုချိုးဖောက်ကြောင်းနှစ်ဖက်အပြန်အလှန်ဆက်ဆွဲနေကြတာကြောင့်တိုက်ခိုက်မှုအချိန်ပိုးပြီးမြင့်လာမယ့်အနေအထားဖြစ်နေပါတယ်။စနေနေ့အစောပိုင်းမှာဂန်ဂျန်မြို့ကိုအာမေးနီးယားက ဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်73ဦးထဲမှနည်းသေဆုံးပြီး50လောက်ထဏ်ရာရခဲ့တယ်လို့အဇာဘိုင်ဂျန်အာဏာပိုင်တွေကပြောတယ်လို့အဇာဘိုင်ဂျန်တွေကပြစ်ခတ်မှုတွေပို့ပြီးလုပ်ခဲ့တယ်လို့လည်းအာမေးနီးယားတွေကဆွဆွဲပါတယ်အာမေးနီးယားနိုင်ငံထဲကနေရာနှစ်နေရာကနေပြစ်ခတ်ခဲ့တဲ့ဒုံးကျည်တွေဟာမြို့ကြီးနှစ်မြို့ကိုထိမှန်ခဲ့တယ်လို့အဇာဘိုင်ဂျန်ကာကွယ်ဝင်ကြီးကပြောပါတယ်အာမေးနီးယားကာကွယ်ဝင်ကြီးကတော့ဟောက်မန်ကြောင့်ညှင်းဆိုလိုက်ပြီးနဂါနိုကရဘက်ဒေသတွေကလူရေထူထပ်တဲ့နေရာတွေကိုအဇာဘိုင်ဂျန်တပ်တွေကဆက်ပြီးပစ်ခတ်နေတယ်လို့ဆွဆွဲလိုက်ပြီးဒီတိုက်ခိုက်မှုတွေကြောင့်အရက်သား3ဦးသေဆုံးခဲ့ရတယ်လို့ပြောပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညပိုင်းဒိုမီတာ57 kHz 5805နဲ့ပိုင်းလမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။တင်းငွေနေမနက်ခင်း view ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။နှင်းစီပါတီလို့လူသိကြတဲ့ညီညွတ်သောဒီမိုကရက်တစ်ပါတီ UDP ကိုဖျက်သိမ်းလိုက်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာ18ရက်မှာကြေညာပါတယ်။ UDP ပါတီဟာနိုင်ငံရေးပါတီများမှတ်ပုံနေခြင်းဥပဒေပုံမှန်12နဲ့ပုံမှန်15ပုံမှန်ခွဲတွေအရပါညီစွန်းကြောင်းစီစစ်တွေ့ရှိရတဲ့အတွက်နိုင်ငံရေးပါတီမှတ်ပုံတင်ခြင်းပုံမှန်12နဲ့အညီ UDP ကိုနိုင်ငံရေးပါတီအဖြစ်ကနေပယ်ဖျက်လိုက်ကြောင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလသိန်းလက်မှတ်နဲ့ကြေညာခဲ့တာပါပါတီကိုအခုလိုဖျက်သိမ်းလိုက်တဲ့အတွက် UDP ပါတီကိုကိုစားပြုဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်ထားတဲ့လွှတ်တော်ကိုယ်စားလှယ်တောင်းတွေဟာလည်းရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ခွင့်ရှိတော့မှာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြပါတယ်နေစီပါတီဥက္ကဋ္ဌဦးကျော်မြင့်ခေါ်စကုံစုံဆောင်ခေါ်မိုက်ကယ်ဟွာဟူးဟာစီဝါရေးကုမ္ပဏီများအဲ့ဥတွေကိုချိုးဖောက်ခဲ့မှုနဲ့1998မှာထောင်ဒဏ်6နှစ်ကြာခံခဲ့ရပါတယ်1999မှာမန္တလေးဥပိုထောင်ကနေထွက်ပြေးလွတ်မြောက်ပြီးကနေဒါနိုင်ငံကိုရောက်ရှိသွားတာပါအဲ့ဒီလိုထောင်ပြေးမှုအတွက်ပုံမှန်224ရာအော်တိုဝါလာဇာမိုင်းမှာသူ့ကိုဖမ်းဆီးပြီးစစ်ဆေးခဲ့ရမှာတရုတ်နိုင်ငံကနေမြန်မာနိုင်ငံထဲကိုကျပ်ငွေ16ဘီလီယံကျော်တရားမဝင်လွှဲပြောင်းခဲ့တာပေါ်ပေါက်ခဲ့ကြောင်းသမရာယုံပြောခွင့်ရဦးစော်ထေကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒါဟာ2014ငွေမဲခွာချမှုတိုက်ဖျက်ရေးဥပဒေပုံမှန်43နဲ့လည်းညီစွန်းနေကြောင်းပြောပါတယ်။ဒါတွေကိုအမြန်စစ်စစ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအရေးယူနိုင်ဖို့တင်ပြထားကြောင်းလဲဦးစော်ထေကပြောခဲ့တာပါ။ကိုဗစ်ရောဂါပိုးရှိမှရှိအမြန်စစ်နိုင်မဲ့ Antigen Test Kit 95,000 ကိုတောင်ကိုရီးယားနိုင်ငံကမြန်မာနိုင်ငံကိုလှူဒန်းခဲ့တဲ့အတွက်မြန်မာပြည်သူတွေကိုအရင်တက်ပို့ပြီးစစ်ဆေးပေးနိုင်တော့မှာဖြစ်ကြောင်းကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကစနေနေ့မှာပြောကြားပါတယ်။ကိုရီးယားနိုင်ငံကပူးပေါင်းဆောင်ရွက်ရေးအေဂျင်စီကိုအီကာကလှူဒန်းတဲ့အမေရိကန်ဒေါ်လာ5သိန်းတန်ဖိုးရှိစစ်ဆေးကိရိယာလွှဲပြောင်းပေးအပ်တဲ့အခမ်းအနားမှာဒေါက်တာမြင့်ထွေးကအဲ့ဒီလိုပြောကြားတာပါ။တောင်ကိုရီးယားတန်အမတ်ကြီးမစ္စတာလီဆန်ဟွာကတဆင့်မြန်မာနိုင်ငံကိုဗစ်ကာကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကိုပေးအပ်တဲ့စစ်စစ်ကိရိယာလွှဲပြောင်းပေးမှုအခမ်းအနားကိုရန်ကုန်စည်သူတည်နာဦးစီးဌာနမှအွန်လိုင်းကတဆင့်အော်တိုဘာ18ရက်ကပြုလုပ်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံအခြေစိုက်ကုမ္ပဏီတွေနဲ့လူမှုအဖွဲ့အစည်းစုစုပေါင်း22ဖွဲ့ကဒေါ်လာ 2.5 သန်းကျော်ပိုရှိတဲ့စေပစ္စည်းကိရိယာတွေနဲ့ဓာတ်ခွဲပစ္စည်းကိရိယာတွေကိုလည်းပံ့ပိုးပေးနေတာဖြစ်ပါတယ်။အော်တိုဘာ18ရက်ညဂျမိုင်းယူဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူပေါင်း 3,000 ကျော်နီးပါးရှိပြီးကိုဗစ်ကြောင့်သေဆုံးသူ838ဦးရှိသွားပြီဖြစ်ပါတယ်ဒုတိယကမ္ဘာစစ်အတွင်းဆေးရသဘုံမှုကျူးလွန်သူတွေအဖြစ်အိန္ဒိယနိုင်ငံတွေကရှုမြင်ထားတဲ့ဂျပန်စစ်တီတွေကိုအမှတ်တရဂုံပြုထားရာအငင်းပွားဝယ်ရာစုခွနိဖျားချောင်းကိုဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါကမာဆာကာကီဆိုတဲ့တစ်ပင်တစ်ပင်ကိုစောင်းဦးရာသီပွဲတော်အတွက်ဒီဖျားချောင်းကိုလှူဒန်းခဲ့တာဖြစ်ကြောင်းဖျားချောင်းတာဝန်ရှိသူကပြောပါတယ်ဂျပန်ထိပ်တန်းနိုင်ငံရေးကောင်းဆောင်တွေဒီဖျားကြောင်းကိုသွားရောက်ဂါရဝပြည်တိုင်းအင်းနီးချင်းတရုတ်တောင်ကိုရီးယားနိုင်ငံတွေကဂျပန်ကောင်းဆောင်တွေရဲ့လုပ်ရက်ကိုအမြဲတမ်းရှုတ်ချလိရှိတာပါဒီယာစုကုနိဖျားကြောင်းမှာစစ်အတွင်းတည်ဆုံးခဲ့တဲ့ဂျပန်လူမျိုးစုအများစုပါဝင်တဲ့စစ်သည်နှစ်သန်းခွဲရဲ့အမိမွေးရဲ့ကြာဆုံးတဲ့နေရာတွေကိုဖော်ပြထားပြီး19ရာစုနှောင်းပိုင်းကစလို့ဂုံပြုထားသလိုဒုတိယကမ္ဘာစစ်ပြီးနိုင်ငံကခုံရုံးကစစ်ရာဇဝတ်ကောင်းတွေအဖြစ်သတ်မှတ်ခဲ့တဲ့ဂျပန်စစ်တပ်ထိပ်တန်းခေါင်းဆောင်တွေနဲ့ထင်ရှားတဲ့နိုင်ငံရေးသမားတွေကိုလည်းဂုဏ်ပြုထားပါတယ်။ဝန်ကြီးချုပ်ယောရှိဟိဒေဆူဂါဟာဗီယက်နမ်နဲ့အင်ဒိုနီးရှားကို၄ရက်ကြာခီးဒီနေ့တနင်္ဂနွေနေ့မှာစတင်မှာဖြစ်ပြီးအဲ့ဒီမတိုင်ခင်အခုလိုရာစုခုနှစ်ဖျားချောင်းကိုဂုဏ်ပြုလက်ဆောင်ပေးပို့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်းကိုဗစ်ကူးစက်သူလူနာ 6,200 အောင်ကျော်အထိထပ်တိုးလာပြီးနောက်ကိုဗစ်ကာကွယ်ဆေးအဆင့်သင့်ဖြစ်ပြီးဆိုတာနဲ့ဦးစားပေးအဖြစ်သတ်မှတ်ထားတဲ့နိုင်ငံသားတန်300လောက်ကိုကာကွယ်ဆေးထိုးပေးသွားမယ်လို့အိန္ဒိယသတင်းတွေကရေးကြောင်း Rider သတင်းမှာဖော်ပြပါတယ်။ကာကွယ်ဆေးထိုးပေးမဲ့ဦးစားပေးစီးရင်နှမ်းမှာဂျမားကြီးဝန်ထမ်းတန်ရှင်ရေးလို့သားရဲတပ်ဖွဲ့ဝင်တွေနဲ့ယောဂအခမ်းရှိတဲ့တက်ကြီးရွယ်အိုတွေပါဝင်တယ်လို့ Times of India သတင်းစာမှာဖော်ပြပါတယ်။ဒီလိုကာကွယ်ဆေးထိုးပေးမဲ့အစီအစဉ်ဟာရာရတဲ့အဆင့်မှသာရှိသေးပြီးပထမအထုပ်မှာနိုင်ငံလူဦးရေရဲ့2300ခန့်လုံးကိုထိုးပေးဖို့ရည်ရွယ်ထားပါတယ်။ဒီအစီအစဉ်ဘယ်တော့တကယ်စမယ်ဆိုတာကိုအော်တိုဝါလာကိုနိုဝင်ဘာလတည်းကြေညာမယ်လို့သတင်းကဆိုပါတယ်။ရွေးချယ်ထားသူတွေအတွက်ကာကွယ်ဆေးတန်း630ဖို့ခန့်မှန်းထားပါတယ်။နောက်နေ့ဇူလိုင်လထဲမှာအိန္ဒိယပြည်သူတန်း250လောက်ကိုကာကွယ်ဆေးတန်း500လောက်ထိုးဖို့မျှော်လင့်ထားကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးကလည်းဒီလအစောပိုင်းမှာပြောခဲ့ပါတယ်ခင်ဗျာ။ဗီဒီယိုရတင်းငွေနေမနေခင်သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစပြီးသတင်းပေးပို့ချက်တွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရပါပါခင်ဗျာ
ကိုဗစ် -19 ကပ်ဘေးကာလအတွင်းပြည်ပရောက်မြန်မာနိုင်ငံသားတွေဌာနေပြန်ရေးအခက်ကြုံရစေအခြေအနေတွေကိုစူးစီးတင်ပြပါမယ်ကျွန်မတင်ကြီးထိုက်ပါကိုဗစ် -19 ကာလအတွင်းအလုတ်ကန်အခွင့်အလမ်းနည်းလာတဲ့ထိုင်းနိုင်ငံကနေမြန်မာနိုင်ငံသားရွှေ့ပြောင်းလုပ်သားတွေဌာနေပြန်လာလိုပေမဲ့ခီးသွားဖို့အခက်ကြုံနေကြရတာဖြစ်ပါတယ်အထူးသဖြင့်ထိုင်းရောက်တရားမဝင်ရွှေ့ပြောင်းအလုပ်သမားတွေအတွက်ခီးစည်းရိမ်မတက်နိုင်တာဖြစ်တယ်လို့ဒီအပိုင်းအတွင်းကပဲထိုင်းနိုင်ငံကနေပြန်လာတဲ့မအေးထွန်းက VOE ကိုပြောပါတယ
်ပန်းကောင်းကနေနဝတီဖက်ပြန်မယ်ဆိုရင်ကာခာ4000အနည်းဆုံးက4000မှာဒီချက်လည်းများနိုင်လေပေမဲ့ပန်းကောင်းကနေမဲဖိုင်ဖက်ပြန်မယ်ဆိုရင်အနည်းဆုံး8000လို့ကြားရတယ်ရှင်လန်စီရအရင်ကုန်လည်းမှဟောညီမ4000တုံးခဲရချက်နီနီလေးပဲအဲ့မှာနီနီလေးကနေလာတာအာ4000တုံးခဲရ
မအေးထွန်းကရှမ်းပြည်မြောက်ပိုင်းကနေထိုင်းဘက်မှာတရားမဝင်သွားရောက်အလုလုသူပါတရားမဝင်ရွှေ့ပြောင်းနေအတွက်နေဆက်ကိုရောက်လာခြင်းတန်ယုံဘက်ကအပြည့်အဝကူညီပေးတယ်လို့လည်းသူကပြောပါတယ
်ဒီနေဆက်ကိနာရောက်လို့ရှင်တန်ယုံဘက်ကနေပြီးတော့အကောက်မမထားတယ်သူအဖက်ကတော့အဆင်ပြေတယ်ဒါပေမဲ့ဟုတ်ကဲ့နေပြန်လာဖို့ကြတော့တရားဝင်ဟိုပါခါမှမရှိတဲ့လူတွေကြတော့အမှခက်ခဲတယ်ရှင့်ဘာဖြစ်လဲဆိုတော့သူတို့ကတန်ရုံကကိုယ့်အစီအစဉ်နဲ့ကိုပြန်ခဲလို့ပြောတော့လမ်းမှာအစ်စ်ဆေးတွေရှိမှကြောက်ရတယ်ပြီးလို့ရှိရင်အထောက်ထားမရှိတဲ့ခါကြတော့ကားတွေပါတွေငါတော့သူတို့ကအောက်လမ်းလိုမျိုးချင်းနေတော့အဆန်ပို့ပေးရတယ်မှာဟိုအလို့အစီမပြေတဲ့လူတွေဆိုရင်မပြန်နိုင်ဘူးပြန်ချင်နေမဲ့အဆန်မရှိဘူးမှာ
ဒါကထိုင်းရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့အခြေအနေပါမလေးရှားရောက်မြန်မာလုပ်သားတွေအတွက်တော့အခက်အခဲတွေကပိုပြီးများပါတယ်အစိုးရကစီစဉ်တဲ့ကယ်ဆယ်ရေးလေရင်ခီးစဉ်နဲ့လိုက်ပါခွင့်ရဖို့အတွက်စောင့်ဆိုင်းနေရသူအများအပြားရှိပါတယ်မလေးရှားကမြန်မာလူမှုကူညီရေးအသင်းကဦးစံဝင်းကတရားမဝင်မြန်မာလုပ်သားတွေဌာနေပြန်ရေးအခြေအနေကို VOA ကပြောပြပါတယ
်မလေးရှားနိုင်ငံကိုထိုင်းနဲ့စပ်ကျွန်တော်ကထိုင်းနဲ့စကားနေပြီးတော့အောက်လန်းလို့ခေါ်တဲ့နေရာနဲ့ပိုးဝင်ပြီးဒါပြီးအလုတ်လုတ်ချတယ်ပေါ့အဲ့ဒီအလုတ်လုတ်ချတဲ့လူတွေထဲမှာလည်းဒါတရားတော့တရားမဝင် overstay လို့ခေါ်တာပေါ့ကျွန်တော်တို့ပြီးခဲ့တဲ့ဒီအေးဟို15ရက်နေ့ကဆိုရှင်တနင်္ဂနွေအစိုးရညှိနှိုင်းချက်အရဆိုရင်အားလုံးပေါင်းသူတို့ဒီ65ယောက်ပဲပါတယ်လူ1000ကျော်စည်းရင်းပြထားရတယ်ရတယ်ပေါ့အဲ့ဒီဆောက်ကတနင်္ဂနွေအစိုးရညှိနှိုင်းချက်အရအေး65ယောက်ထဲမှာဟိုမလေးရှားအစိုးရပုံမှန်အဖြစ်တန်ကြီး3100တတ်မှတ်ထားတော့လေသူတို့ကိုနှစ်နိုင်ငံအစိုးရညီနိုင်ရောတော့အပြားမှပေးစရာမလိုဘူးအပြားမှပေးစရာမလိုဘူးလေရင်နှမတစ်ခုတည်းပဲပေးပြီးကျွန်တော်ပြန်သွားရတာပါဟုတ်ကဲ့25ရက်နေရ
မလေးရှားမှာတရားဝင်အလုပ်လုပ်နေသူတွေတဲမှလည်းဌာနေပြန်နိုင်ရေးအတွက်အစိုးရရဲ့လေရင်ခီးစဉ်လိုက်ပါခွင့်ရဖို့စောင့်ဆိုင်းကြရတာပါမြန်မာရွှေ့ပြောင်းအလုပ်သမားတွေအများစုအလုပ်လုပ်တဲ့မလေးရှားနဲ့ထိုင်းနိုင်ငံတည်းမဟုတ်ဘဲစင်ကာပူရောက်မြန်မာတွေလည်းဌာနေပြန်နိုင်ဖို့စောင့်ဆိုင်းနေကြရပါတယ်စင်ကာပူကအင်ဂျင်နီယာကိုတိုးကျွယ်အောင်ပြောပြထားပါတယ
်။ relief flight တွေတော့ရှိတယ်။အပတ်တန်းကြီး relief flight ။နိုင်ငံမှာတန်းစီရ
။ပြီးခဲ့တဲ့တောက်ကြန်လေးက22ကြိမ်မြောက်ကယ်ဆယ်ရေးအစီအစဉ်အနေနဲ့စင်ကာပူကနေမြန်မာလေယာဉ်ခီးစဉ်အတွင်းမြန်မာနိုင်ငံသား150လိုက်ပါခဲ့ပါတယ်။အခုလာမယ့်23ရက်နေ့တောက်ကြန်နေ့လေယာဉ်ခီးစဉ်လိုက်ပါခွင့်ရသူ300ရဲ့အစည်းအဝေးကိုလည်းစင်ကာပူမြန်မာတန်ယုံကထုတ်ပြန်ထားပါတယ်။ COVID-19 ဖြစ်ပွားမှုများနေတဲ့မြန်မာနိုင်ငံက နိုင်ငံတကာလေကြောင်းခီးစင်တွေရပ်ဆိုင်ထားတာနဲ့အတူပဲထိုင်းနေပြန်လို့တဲ့နိုင်ငံသားတွေအစိုးရရဲ့ကေဆေးရေးလေရင်ခီးစင်တွေကိုအားကိုးနေကြရတာပါတရားဝင်ရောတရားမဝင်ပါတိမ့်ချီအလုပ်လုပ်နေတဲ့ထိုင်းနဲ့မလေးရှားအပါအဝင်ကဘာတဝမ်းရောက်နေတဲ့မြန်မာနိုင်ငံသားတွေကြားထာနီပြန်လို့သူအများအပြားရှိပေမဲ့အရေးအတွက်ဘလောက်ရှိလဲဆိုတာကတော့အတိအကျမသိရပါဘူးရှင်
။ပြင်သစ်နိုင်ငံပါရီမြို့တော်အနီးမှာကျောင်းဆရာဆမ်ယူအယ်ပတ်တီဟာတမန်တော်မိုဟာမက်ရဲ့အငင်းပွားပွဲကတွန်းရုပ်ပုံကိုစာသင်ခန်းထဲမှာပြသခဲ့ပြီးရပိုင်းအတွင်းမှာပဲရဲရဲစက်စက်ခေါင်းဖြတ်သက်ခံရပါတယ်။မော်စကိုကပြောင်းရွှေ့လာသူချက်ချင်းလူမျိုးအသက်16နှစ်အရွယ်အဒူလာဟာလူသားသမားအဖြစ်သံသယရှိသူဖြစ်ကြောင်းမီဒီယာတွေကဆိုကြပါတယ်။သူဟာကျောင်းဆရာပတ်တီဘသူလဲလို့လမ်းပေါ်မှာလူတွေကိုရှောက်မေးမြန်းခဲ့ပြီးကျောင်းဆရာရဲ့ရုပ်လောင်းကိုလည်းတပ်ပုံရိုက်ပြီးသူ့ Twitter မှာဖော်ပြထားတယ်လို့အကြံဖက်မှုတိုက်ဖြည့်ရေးဥပဒေအရရှိ John François ကပြောပါတယ်။ VOA သတင်းတော်ဒီဇာ Brian Parry မျိုးတော်ကပြပူထားတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်ကျော်စံသားပါ။ဒါဟာပြင်သစ်နိုင်ငံမှာတလအတွင်းဒုတိယအကြိမ်ဖြစ်ပွားတဲ့အကြံဖက်ဝါဒနဲ့နှိမ့်နွယ်သောတိုက်ခိုက်မှုဖြစ်ပါတယ်။တလမပြည့်ခင်တုန်းကပဲရုပ်ပြံကတ်တွန်းမဂ္ဂဇင်း Shelly Abdul Magazine တိုက်ရှိမှာလူတယောက်ရဲရဲဆက်ဆက်ဓာတ်ထုတ်ခံခဲ့ရပါသေးတယ်။အခုဖြစ်ရပါဝင်ဒီပြစ်မှုတွေကိုအကြမ်းဖက်တိုက်ခိုက်မှုအဖြစ်ပြင်သစ်အစိုးရကင်တွယ်နေရပါ။သံသယရှိသူရဲ့မိသားစုပါဝင်လူများပြောက်လဲစုံစမ်းစစ်ဆေးနေပါတယ်။ခေါင်းဖြတ်ခံထားရတဲ့အလဲရန်သမိုင်းဆရာရဲ့ရုပ်လောင်းကိုပါရီမြို့တော်စင်ကြေဘုံ Conference on Honorary ရက်ကွက်မှာတွေ့ရှိခဲ့ရပြီးသိမကြခင်မှာပဲပြမှုကျွလွန်ရလို့ယူဆရသူဟာရဲရဲပြက်ခတ်မှုကြောင့်သေဆုံးသွားပါတယ်။သူဟာဖျားသခင်ဒီအမြင့်မြတ်ဆုံးလို့အဓိပ္ပာယ်ရတဲ့အလာဟူအကဘောလို့ကြွေးကြော်တော်ခဲ့တယ်လို့ဆိုပါတယ်။တန်ပြားရှိသူဟာအခင်းဖြစ်ပေါ်တဲ့နေရာနဲ့ဝေးလံတဲ့နော်မန်ဒီဒေသမှာနေထိုင်သူဖြစ်တယ်လို့လည်းသတင်းတွေကဆိုပါတယ်။ခါလီအဗ်ဒူမဂ္ဂဇင်းမှာဖလောင်ပြောင်းဖော်ပြထားတဲ့တမန်တော်မိုဟာမက်ရဲ့ကတ်တွန်းတွေကိုစာသင်ခန်းထဲမှာဖော်ပြခဲ့တဲ့အတွက်သက်ဖြတ်တာဖြစ်တယ်လို့အဲ့ဒီတန်ပြားရှိသူဟာသူရဲ့ Twitter မှာဖော်ပြထားပါတယ်။အဲဒီကတ်တွန်းကြောင့်ပဲ2015ရုံးကအကြမ်းဖက်မှုတွေအများများဖြစ်ပွားခဲ့ပြီးအဲဒီအမှုတွေကိုအခုအချိန်ထိပါရီမြို့တရားရုံးမှာကြားတာစစ်ဆေးနေတုန်းဖြစ်ပါတယ်။ဒီတပ်ဖြတ်မှုကအစ္စလာမ်အကြမ်းဖက်တိုက်ခိုက်မှုတွေမပတ်ပြောက်သေးဘူးဆိုတာကိုပြသနေတာဖြစ်ပြီးလူလတ်စွာသဘောထားဖော်ထုတ်ခွင့်ကိုတိုက်ခိုက်ဖို့ကြိုးပမ်းသူတွေဘယ်တော့မှအံဝေးရနိုင်မှာမဟုတ်ဘူးလို့ပြင်သစ်သမ္မတအီမန်နျူရယ်မာခွန်ကအခုလိုပြောကြားသွားပါတယ်
။ A été assassiné aujourd'hui.Parce qu'il enseignait, parce qu'il apprenait.
ကျောင်းဆရာများသမဂ္ဂကပုဂ္ဂိုလ်တွေကတော့ဒီဖြစ်ရတဲ့စိတ်ပြက်ဝန်းနေရကြောင်းအဲ့ဒီကတယောက်ဖြစ်တဲ့ John Renvi G ကဆိုရင်ဒီဆရာကသူ့လူကိုသူ့လူနေုံနဲ့အသက်ခံတယ်ဆိုတာအင်တာထိတ်လန့်စရာကောင်းတယ်လို့အခုလိုပြောပါတယ
် c'est effrayant de se dire que
au 21 Muslim ကောင်းဆောင်တွေကတော့ဒီတိုက်ခိုက်မှုကြောင့်ပြင်သစ်နိုင်ငံက Muslim တွေအပေါ်အပြစ်တင်ကဲရလာကြမှာကိုစိုးရိမ်နေကြပါတယ်ပြင်သစ်နိုင်ငံဟာအနောက်ဥရောပတစ်လွှတ်မှာ Islam ဘာသာဝင်အများစုနေထိုင်တဲ့နိုင်ငံလည်းဖြစ်ပါတယ်ကရက်အိုဘရူဟာဘောရိုဒေတာပိမဘလီရဲ့အကြီးကဲဖြစ်ပြီးလူတွေကသူတို့ဘာသာတရားဟာဒီရာဇဝမှုတွေနဲ့ဆက်ဆက်နေတယ်လို့ပြောကြတော့မယ်။ဒါဟာမွတ်စလင်တွေအတွက်ကြောင်းမဲ့ဖွယ်ကောင်းတဲ့ကိစ္စပဲလို့အခုလိုပြောပါရယ်
။automatiquement les gens vont faire un lien automatiquement
လေယာဇွန်အမျိုးသားရေးပါတီအပါအဝင်တခြားသူတွေကတော့အစွန်ရဝါရအပေါ်ပြင်သစ်အစိုးရရဲ့အကန့်အတွဲညံဖျင်းလွတ်တယ်လို့ပြန်ပြန်ရတာဖြစ်ပါရယ်။နောက်လာကြရင်တော့အငင်းဘွားဘွယ်ဖြစ်တဲ့ Radical Islam Islam အယူဝါဒအစွန်ရောက်မှုတိုက်ဖျက်ရေးဥပဒေကိုပြင်သစ်ပါလီမန်မှာဆွေးနွေးကြဖို့ဆင်ခြင်ပါတယ်ခင်ဗျာ
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9:00 နာရီကနေ 9:00 နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
တော်မှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပစင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျမကတော့ဇန်နီပါ။ဒီတစ်ပတ်မှာတော့လက်တလောဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့ကိုရိုနာဗိုင်းရပ်စ်ရောဂါတွေကြောင့်လာမယ့်ထွေထွေရွေးကောက်ပွဲမှာမဲပေးဖို့စိုးရိမ်နေကြတဲ့ဝင်းလန်ခေါင်ဖျားတဲ့ချင်းမီနယ်တောင်ပိုင်းမှာနေထိုင်နေကြတဲ့သူတွေအကြောင်းကိုတင်ဆက်ပေးသွားမှာပါ။
ကတည်းကမလို့ဒီနာကတော့ဟိုလေးလေးတက်တယ်နော်မြို့ထဲမှာထည့်နေပြတဲ့ဟာပေါ့နော်အဲ့အပိုင်းကမလို့ဒီစမို့ပတ်ထုတ်လဲအဲ့လေအဲ့ချိန်မှာပဲလူတွေကကိုယ်လဲပို့ကူးလွယ်ရဲပေါ့နော
်ချင်းပြည်နယ်မင်းတက်မြို့နယ်ဒေသခံနိုဝင်ထွေးဖြစ်ပါတယ်ဒီဆောင်မကိုဟာခါပို့စ်လင်းစာကဘယ်ဒီမန်ဟီးလ်ထီရဲကဆက်လက်တင်ဆက်ပေးသွားမှာပ
ါမေပေဖို့လဲတိတ်ဆိတ်မဝင်စားကြဘူးလေဒီမှာလုံချုံကြီးကိုဗစ် -19သာဖို့မရှိတာနဲ့လူတွေကတိတ်ဆိတ်ဝင်ကြဘူးဆရာ
ချင်းပင်နယ်တောင်ပိုင်းပလက်ဝက်မြို့နယ်ကဒေသခံကိုစားနေရဲ့အမြင်ပါတက်မတူနဲ့ရခိုင်တက်မတူအေအေတို့ကြားဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ဘလက်ဝက်ကိုသားတော့ဂုံပို့ဆောင်ရမှာစူးစူးရွရွကျန်းဝင်နှောက်ရခိုင်ရတာတွေရှင်နေတဲ့အတွက်ကြောင့်ကျောက်တော်မြို့ကနေတာကလဒန်မြစ်ကိုဖြတ်ပြီးအဓိကပို့ဆောင်နေရတာဖြစ်ပါတယ်အဲ့ဒီလိုစစ်ပွဲဖြစ်ပွားနေတာနဲ့အစားအစာရှာပါရာကနိုဝင်ဘာ10ရက်နေ့မှာဂျင်ပါရိုမဲ့အထွေထွေရွေးကောက်ပွဲပင်စင်ရမှာအနောက်ရှက်ဖြစ်စေတယ်လို့ကိုစားနေကဆိုပါတယ်
။သိဝင်စားမှုအားနေတယ်တရှုတွေကဥမာကိုဘယ်မှာမဲထည့်ရမလဲမဲရှင်းမှာပါသလားမပါဘူးလားဆိုတာတော့မှတရှုတွေကမသိဘူး။အဲ့လိုဆင်ရှိတယ်ဒါမဲ့အခုဘယ်တော့မှကိုနော်ဟိုပါပေါ့CSO ပြောမလားအဲ့လိုဟာဒီလူငယ်တွေကတော့ဒါ၁၄ရက်နောက်ဆုံးအာဆိုတော့ဒါလူငယ်တွေကတော့ဒါလှုပ်ရှားပေးနေတယ်မဲအကယ်လို့ဒါရွေးကောက်ပွဲဖြစ်မယ်ဆိုရင်တော့မဲထည့်လို့ရအောင်သူတို့အသိပညာပေးလဲဟောမဲရှင်းတွားကြည့်ပြီးဗလားဒါမှမဲထည့်ရမလဲဆိုရင်ဟာဒီအသိပညာပေးလေတော့လိုက်လုံနေတာတော့တွေ့တယ
်ကိုဇာနေကတော့2015ရွေးကောက်ပွဲကလေးကမဲပေးဖို့ကိုစိတ်ဝင်စားပါဘူးချင်းပင်နယ်ကလူတွေဟာဘေးအချင်းချဖြစ်နေမရှိဘဲတမတုံနဲ့အေအေးရဲ့စစ်ပွဲတွေအပြင်ရန်ကုန်ပြည်ရင်ဘိုးတွေ့လူနာအများဆုံးဖြစ်ခဲ့ရယ်အင်းနေချင်းရခိုင်ပင်နယ်ကနေကိုရိုနာဗိုင်းရပ်စ်ကိုဆက်ခံရမှာကိုပဲပိုးစိတ်ပူကြရဲလို့သူကထပ်ဆောင်းပြီးပြောပါရယ်ချင်းပင်နယ်တောင်ပိုင်းမင်းတမြုတ်ကနိုဝင်ထွေးကတော့ဂျမရီကဆိုင်နေတဲ့ကာလမှာရွေးကောက်ပွဲရဲ့ဆွေးစေချင်နေပါရယ
်ခုချိန်မှာကိုဗစ် -19 ဖြစ်နေတဲ့ကာလဆိုတော့ပါပြည့်ဟိုပေါ့ကျွန်မအနေနဲ့ပေါ့နော်ဟိုနောက်ဆုံးစီစဉ်နေပြီးတော့မှကမ်ပိန်းကလောက်လဲနောက်ဆုံးစီစဉ်နေပေါ့နော်ပြီးတော့မှဒီလိုအရက်နဲ့ပေါ့နော်ရန်ကုန်မက်ဖြစ်ဖြစ်ပေါ့နော်မင်းတက်အနေနဲ့မဟုတ်ခွနဲ့တခြားဒီမြန်မာနိုင်ငံအနေနဲ့ပြောရဲဆိုလဲယောဂအရက်နဲ့အချင်းကြီးဆိုးတဲ့ပေါ့နော်ဒီလိုဆိုးနေတဲ့ချိန်မှာမဲထည့်ရမယ်ဟိုကနောက်ပေါ့နော်ဟိုအမတ်ကြီးအနေနဲ့တခြားကိုအမတ်တူကမ်ပိန်းကတူလဲမဲဆွဲချင်မှာပဲလေအော်သူတို့ကလည်းသူတို့ရတဲ့အခွင့်အရေးကိုသူတို့အသုံးချချင်မှာပဲပေါ့နော်အဲဆိုတော့ပြီးတော့အတိအကျကျွန်မမလုပ်ချင်တာကတော့ဟိုလေးချက်တယ်နော်မြို့ထဲမှာထည့်လိုက်ပွားတဲ့ဟာပေါ့နော်အဲအပိုင်းကိုမလုပ်ချင်စမို့ပထုလဲအဲ့အချိန်မှာပဲလူတွေကကိုယ်လဲပိုကူးလွယ်တယ်ပေါ့နော
်မင်းတမျိုးဒေတာခံဖြစ်တယ်လို့စေတနာဝန်ထမ်းလေးလုံးနေတယ်သူမကလည်းဒေတာရဲ့အခြေအနေတွေကိုနားလေတယ်လို့ဖွံ့ဖြိုးမှုနေတဲ့သူမတို့ဒေတာမှာအကြောင်းကြောင့်COVID-19 ယောဂကုသနုံမြင့်လာမှာကိုဆိုရင်းနေပါရယ်အောက်တိုဘာလ10ရက်နေ့စည်ရင်အရာချင်းပင်နယ်မှာ COVID အတည်ပြုလူနာ40ကျော်ရှိပြီးသေဆုံးသူတော့မရှိသေးပါဘူးစောင့်ကြည့်လူနာ50ကျော်နဲ့ Quarantine Center 28ခုမှာ Quarantine ဝင်နေရသူက300ကျော်ရှိနေပါရယ်ဒီလိုအခြေအနေတွေကြားမှာရွေးကောက်ပွဲကိုမရွေးဆိုင်ပေမူလအစီအစဉ်အတိုင်းဆက်လက်ကျင်းပမယ်ဆိုရင်တော့ချင်းပင်နယ်ကမင်းစနက်ရှင်တွေရဲ့မင်းပေးမှုအချင်းနေဟာ2015ရွေးကောက်ပွဲထက်ပုံမရွတ်နေသွားနိုင်တယ်လို့ဒေတာတွင်အရက်ဖက်အဖွဲ့အစည်းများကခန့်မှန်းနေကြပါတယ် 2020 ပါတီဆောင်အထွေထွေရွေးကောက်ပွဲအတွက်ချင်းပြည်နယ်မှာမင်းဆန္ဒရှင်333,698ရှိတယ်လို့ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်ယုံခွေဖော်ပြချက်အရသိရပါတယ်။မင်းယုံအရေးတွဲကတော့2015ရွေးကောက်ပွဲတုန်းကမင်းယုံ1031ယုံသာရှိခဲ့ရာကနေ1134ယုံထိထပ်တိုးလာပါတယ်။2015တုန်းကရွေးကောက်ပွဲမကျင်းပတဲ့နေရာမရှိဘဲပြည်နယ်လုံးကျွတ်ကျင်းပခဲ့ပြီးမေးပေးခွင့်ရှိသူအလုံးရဲ့85ရက်ခိုင်နှုန်းအထိမေးပေးခဲ့ကြပါတယ်။ဒီနေ့မှလည်းချင်းပြည်နယ်ကမြို့နယ်ဂိုးခုတ်လုံးမှာကျင်းပသွားမယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကမင်းဆန္ဒရှင်တွေရဲ့လုံခြုံရေးအတွက်အမှတ်ခံတယ်လို့ဆိုပါမယ်။အများစုကတော့မင်းယုံကိုသွားရင်ကိုရိုနာဗိုင်းရပ်စ်ကိုခံရနိုင်တယ်လို့ခန်းစားနေရကြပါတယ်။စစ်တနဝန်ထမ်းကိုမုံနိုးက
ကိုဗစ် -19 second wave ကတာကွေနေအောင်တော့အနေဆုံးတော့ဟိုဒီကျမယုံဝင်းဌာနကထုတ်ပြန်လိုက်တဲ့ဒီရှောင်းရန်ဆောင်းရန်အချက်တွေကိုကျွန်တော်တို့နားလိုက်နာဖို့ပေါ့နော်။ပြီးတော့မှဟိုဒီဟိုမှာလူစုလူဝေးရှောင်းတာတို့အဲ့ဒါပြီးကိုတို့တင်းတယ်တကယ်လို့ဒီလူမျိုးဥပဒေမလိုက်နာဘူးဆိုရင်တော့ဒီတက်ဆရာဌာနကနေပြီးတော့မှအရေးယူတာအရေးယူတဲ့အပိုင်းတွေဆောင်ရွက်လိုက်ရင်တော့နည်းနည်းဒီ second wave ကဒီကိုဆက်မှုချိန်ထောက်နိုင်မလားပေါ့နော
်ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကတော့ COVID ကာလအတွင်းမေးပေးချက်မဲ့မင်းဆန္ဒရှင်များအဆင်ပြေပြေမေးပေးနိုင်အောင်မင်းယုံတွေကတဆင့်ယောဂဘိုးကိုစက်မှုမဖြစ်အောင်ဂျမ်းမာရေးဌာနနဲ့ပူပေါင်းပြီးဆောင်ရွက်သွားမယ်လို့သိရပါတယ်။ချင်းပြည်နယ်ကော်မရှင်အဖွဲ့ခွဲရဲ့ Secretary ဦးလင်းကျော်က
ကျွန်တော်တို့ဘက်ကတော့မဲယုံပိုင်းနဲ့မဲယုံတာဝန်ထမ်းဆောင်မဲ့လူပိုင်းကိုပြင်ဆင်တာပေါ့နော်။ဒီပြည်စီအပိုင်းကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ထောက်ပံ့မှုပေါ်မူတည်တာပေါ့။အဲတော့ကျွန်တော်မဲယုံဟိုကမဲဆန္ဒရှင်တရားအောက်ရှိတဲ့မဲယုံနေဆိုလို့ရှိရင်တော့ဟိုပုံမှန်အတိုင်းအဆိုင်တစ်ဆိုင်နဲ့ပေါ့ဒါကတော့မြန်သွားတာပေါ့။ဘန်ဒဆိုင်နဲ့သွားလိုက်မယ်တရားနဲ့900ကျားဖြစ်သွားတဲ့မဲယုံနေဆိုလို့ရှိရင်တော့ကျွန်တော်တို့ကအခန်းကျဲတဲ့ဟာဒီဥသားပေးပြီးတော့ရွေးတော့တယ်အဲ့ကောင်ကြတော့အဆိုင်နဲ့ဆိုင်နဲ့သွားတော့မှာပေါ့ဟုတ
်ကဲ့
ဆိုင်နဲ့ဆိုင်ဆိုမြေမြေလွယ်လွယ်ကူကူလေးဝင်လို့ရမယ်မြေမြေဆိုဆိုင်လည်းပေးပြီးဖြစ်မှာပေါ့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းမေးပေးရမယ့်နေ့မှာအခက်ခဲမဖြစ်အောင်မင်းစည်းမှပါမပါအလိုင်းကနေလေကြည့်ရှုနိုင်တယ်လို့ပြောပါမယ်။ချင်းပြည်နယ်ကမင်းဆန္ဒရှင်တွေအတွက်တော့လက်စစ်မင်းနဲ့အင်တာနက်ကိုအကန့်အသတ်နဲ့သာရနိုင်တဲ့အတွက်အခက်အခဲတွေရှိနေပါတယ်။ COVID-19 ကာလမှာဝင်ရောက်ရှင်ကြံမဲ့ကိုယ်စားလှယ်လောင်းတွေကလည်းစီးယူးရေးဆင်းဖို့အခက်အခဲရှိနေပါတယ်။ချင်းပြည်နယ်ဖလန်းမြို့နယ်ကနေအမျိုးသားလွတ်တော်အမတ်နေရအတွက်ဝင်ရောက်ရှင်ကြံမဲ့ကိုယ်စားလှယ်လောင်းချန်းအုပ်လန်းကတော့
ရပောင်း20ကိုရတကြော်တော့ပဲကြံတော့တဲ့အနေထားမှာအားထည့်ပြီးတော့လုပ်ရမယ့်အနေထားမှာတတိထားတင်တဲ့တတိပြုတ်ရမယ့်ကိစ္စကကိုဗစ်ကိစ္စဖြစ်နေတော့ကျွန်တော်တို့တွေလည်းထိန်းလုပ်ရပါတယ်ဒီစီယုံကြီးမဲဆိုစီယုံကြီးဆိုတာကအဓိကတော့မဲပေးမမအောင်ဒီ voter education တွေကိုကျွန်တော်တို့အဓိကအဖြစ်လည်းပြောရတဲ့အနေထားတွေတည့်ရောက်နေတဲ့အတွက်ကြောင့်ဒီပြည်သူလူထုကတော့ဘယ်သူမဲပေးမယ်ဆိုတဲ့ဟာကိုတွေ့ကိုသူတို့စိတ်ထဲမှာရှင်းရှင်းလင်းလင်းတီထားပြီးဖြစ်ပြီးလို့ကျွန်တော်ယူဆပါတယ်သူတို့မဲပေးမမအောင်လို့ပဲအဲသူတို့ကျွန်တော်တို့ဂယူဆိုင်ပြီးတော့ဟိုလမ်းပြပေးဖို့လိုလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဒုတိယလှိုင်းမှာလက်ရှိမှာပြန့်နှံ့နေတဲ့ COVID-19 virus ဟာမျိုးရိုးဗီဇပြောင်းသွားတဲ့ပိုးဖြစ်နေလို့ကိုယ်ဆက်နှုံမြန်ဆန်းနေလို့ဂျမ်းမာရင်းနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဒီလိုကိုဆက်မှုမြန်ဆန်တာကြောင့်မြန်မာနိုင်ငံမှာအစည်းအရေးဆုံးလမ်းပန်းဆက်တွေ၏အကြံတန်းဆုံးဖွံ့ဖြိုးတိုးတက်မှုအနောက်ကျဆောင်ချင်းပြည်နယ်ဟာယောဂါကိုဆက်ခံရပြီဆိုရင်တခြားတဒေသတွေထက်အထင်နာလိမ့်မယ်လို့ဒေသခံတွေကတွေးပို့နေကြတာပါ။ဝင်ထွေးကတော့
ကျမတို့ volunteer အနေနဲ့ပေါ့နော်အပြင်ပိုင်းဆက်မှာပေါ့နော်ဒီလိုထောက်ပေးပါပေါ့နော် social distance ဖက်ကိုကူညီပေးခဲ့ရဆိုတော့ပို့ရှိရပါတော့အခန်းထဲဝင်သွားတဲ့လုံမဲ့နေရာတွေကိုကူခံရမှာပေါ့နော်မဲရေတက်ကတော့ရော့နိုင်သလားဆိုတော့ငါပုံပုံရင်တော့တပုံကတော့မဲမထက်တော့မထက်တော့ဘူးဆိုမှအဲ့လိုအတန်ပေါ့နော်ငါပုံတပုံကမဲထက်တော့လို့ပြောတယ်တဲ့သုံးပုံလောက်ကတော့ဟိုမဲထက်မယ်လို့ပြောတယ်ဒါမဲ့စားထက်တပုံပေါ့နော်သူကတော့မသိသေးဘူးသူကဆိုရင်သူကထက်ရမလားမထက်အောင်လားပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်
ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Hakka Post သတင်းစာက Matt Baltimore Hatterey Slide the Long Day ဒို့အတန်က A ရောင်ဇာနီနဲ့ Oliver Slow တို့ဖြစ်ပါတယ်ဒို့အတန်ပတ်စင်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျူနိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်တို့တန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ရင်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်မင်္ဂလာပါခင်ဗျာ View American တန်ကနေပြီးတော့ဆက်လက်တန်လှည့်နေပါတယ်စနေညဒဲအလီလိုက်အစီအစဉ်နေရာမှာနိုဝင်ဘာလမြန်မာနိုင်ငံထူးထူးယူကောက်ပွဲအတွက်အထူးစီစဉ်တရအနေနဲ့စနေနေ့ညယူကောက်ပွဲစကဝိုင်းအစီအစဉ်ကိုတက်ဆက်ပေးနေပါတယ်ဒီတစ်ပတ်မှာတော့ယူကောက်ပွဲနဲ့တိုင်းရင်းသားနိုင်ငံရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားပါတယ် Channel FFE Editor ကိုမှုတစ်ကအစီအစဉ်တက်ဆက်ပေးထားပါတယ်
ပတ်စဉ်တင်ဆက်ပေးနေကြဖြစ်တဲ့2020ရွေးကောက်ပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့တိုင်းရင်းသားနိုင်ငံရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာပါ။ပြဿနာပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေလည်းရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ကိုကုစားပြုပြီးတော့ရန်ကုန်တိုင်းဒေသကြီးကရင်တိုင်းရင်းသားရေးရာကုသရေးလောင်းအဖြစ်ဝင်ရောက်ရွေးချယ်ခံမဲ့နော်စုစန္နာလှလှဆိုဖြစ်ပါတယ်။ရှမ်းတိုင်းရင်းသားမြို့ဒီမိုကရေစီဖွဲ့ချုပ်ကိုကုစားပြုပြီးတော့မြို့သားလက်တော်ကုသရေးလောင်းအဖြစ်ဝင်ရောက်ရွေးချယ်ခံမဲ့ကုမော်ထွန်းအောင်ဖြစ်ပါတယ်။ကျွန်တော်နိုင်ဒေတာကြီးရခိုင်တိုင်းရင်းသားရေးရာကုသရေးလောင်းအဖြစ်ဝင်ရောက်ရွေးချယ်ခံမဲ့ဒေါက်ထုမေဖြစ်ပါတယ်ကျွန်တော်တို့ခုဆွေးနွေးမှာကဒီ2020ရွေးကောက်ပွဲနဲ့ဒီတိုင်းရင်းသားနိုင်ငံရေးဆိုတဲ့ခေါင်းစဉ်မှာကျွန်တော်တိုင်းရင်းသားနိုင်ငံရေးလို့ပြောတဲ့အခါမှာကြည်ကြဲပြတ်ဆွေးနွေးရမယ့်ကိစ္စတွေရှိတယ်ဒါပေမဲ့လည်းကျွန်တော်တို့ဒီတစ်ပတ်ဆွေးနွေးမှာကတော့ဒီ2020ရွေးကောက်ပွဲပေါ်မှာအခြေခံပြီးတော့တိုင်းရင်းသားနိုင်ငံရေးတိုင်းသားတွေရဲ့အခန်းကဏ္ဍအကြောင်းကိုဆွေးနွေးမှာပါဆိုတော့ကျွန်တော်အရင်ဆုံးတော့ကျွန်တော်စပြီးတော့မှကိုမော်ထွန်းအောင်ကိုစမေးခြင်းနဲ့ခင်ဗျာကျွန်တော်တို့ဒီလက်ရှိပေါ်တော့ကျွန်တော်တို့ဒီမြန်မာပြည်2008အခြေခံဥပဒေအောက်ကနေပြီးတော့ရွေးကောက်ပွဲထူးထူးရွေးကောက်ပွဲနှစ်ခုကျွန်တော်ဖြတ်တန်းပြီးတော့2020ရွေးကောက်ပွဲရှိတယ်2015ရွေးကောက်ပွဲရှိတယ်ပေါ့အခုလာမယ့်2020ရွေးကောက်ပွဲလည်းလာဖို့ရှိတယ်ပေါ့ဆိုတော့ဒီချိန်ကဒီလိုပြောင်းလဲလာတဲ့ဒီရွေးကောက်ပွဲနှစ်ခုလည်းဖြတ်တန်းပြီးသွားပြီးနောက်ထပ်ရွေးကောက်ပွဲတစ်ခုကျွန်တော်တို့ဆက်သွားတော့မယ်ပေါ့နော်အဲ့တော့အဲ့ဒီဆိုဖြတ်သွားတော့မယ့်ချိန်မှာတိုင်းရင်းသားတွေအနေနဲ့ဒီမြန်မာနိုင်ငံရဲ့ဒီအခင်းကြီးပေါ့နော်မြန်မာနိုင်ငံရဲ့အခင်းကြီးကိုရှုမြင်တဲ့ပုံတွေပြောင်းလဲလာတာရှိသလားချင့်ကတ်တဲ့ပုံတွေပြောင်းလဲလာတာရှိသလားဘယ်လိုပြောင်းလဲတဲ့ချင့်ကတ်မှုတွေရှိလဲဘယ်လိုရှုမြင်မှုတွေပြောင်းလဲလာတာရှိလဲဒါလေးကိုရင်တော့စပြီးဆွေးနွေးပေးသေးတယ်ခါကိုမော်ထွန်းအောင်စပြီးဆွေးနွေးပေးပါလား
ဒီဟာကတော့ကျွန်တော်တို့တိုင်းသားအများစုကတော့2008အခြေခံဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမြန်မာပြည်ဒီဟာကိုမကြိုက်ကြဘူးပေါ့နော်အဲနောက်ဒီဖက်ဒရယ်နဲ့မဆန်ဘူးအဲဒီ2012ဒီ NLD ကျွန်တော်တို့အကြပြတ်ယူကောက်ပွဲမှာဝင်ပြိုင်ပြီးတဲ့နောက်ပိုင်းမှာတော့အဲဒီယူကောက်ပွဲပေါ်မှာမြင်တဲ့ပုံစံတွေကပြောင်းသွားတယ်ပေါ့နော်ဘာလို့လဲဆိုတော့ NLD လိုမျိုးပါတီကြီး1988ကနေကျွန်တော်တို့တစိုက်တမတ်ပေါ့နော်အဲဒီဒီမိုကရေစီမှာတို့လုတ်ခဲ့ပါတီတော်မှသူရဲ့ဒီအဲဒီဒီယူဆချက်ပြောင်းပြီးရောပေါ့နော်ဒီယူကောက်ပွဲတွေဝင်လာတဲ့အခါကျတော့တိုင်းဒါပါတီတွေတော်များများလဲအဲ့ဒါကိုယူကောက်ပွဲအဲဘယ်လိုပြောမလဲအရင်ကတော့ပြင်ဝင်ကနေပေါ့နော်ဝင်ပြင်ဆိုတဲ့ဟာမျိုးပုံစံပို့ပြီးတော့အဲခေတ်စားလာတယ်ပေါ့နော်အဲဒီ2008ကြောင့်ဖြစ်လာတဲ့ဒီနိုင်ငံရေးနဲ့ဆိုင်တဲ့ institution တွေကနေထွက်လာမဲ့အဲဒီအကျိုးအမြတ်ကိုလည်းပေါ့နော်တချို့ကမြင်လာကြရတယ်အဲ့တော့လာကြရပေါ့နော်အဲ့တော့2015မှာတော့ပို့ပြီးတော့အဲ့လိုယူဆချက်တွေအားကောင်းလာတယ်ပေါ့နော်ဒါဆိုရင်အဲဒီမိုကရေစီရေးပေါ့နော်ဖက်ဒရယ်ရေးမှာကျွန်တော်တို့ကိုယ်တိုင်ပြောဖို့လုပ်ဖို့လိုလာပြီဆိုတော့အမြင်တွေ2015မှာစပြီးတော့အဲကျွန်တော်တို့ဟိုအားကောင်းလာတယ်နောက်ပြီးတော့ဒီအဲဒီတိုင်းသားဒီပါတီတွေပေါ့နော်ကျွန်တော်တို့
ပေါင်းစည်းလာတဲ့ဥစ္စာကိုလည်းကျွန်တော်တို့နှစ်ထောင်ဆန်ကနောက်ပိုင်းမှာပေါ့နော်ပို့ပြီးတော့ကျွန်တော်တို့တွေ့လာရတယ်ပေါ့နော်အဲ့တော့အဲ့ပေါင်းစည်းတဲ့ဒီ
နိုင်ငံရေးပေါ်ရှုပ်မြင်မှုတွေပြောင်းလဲလာတာပါတယ်ရှိတယ်ပေါ့နော်ဟုတ်ကဲ့ရှင်ဒီကျွန်တော်တို့အနေနဲ့ကတော့မြန်မာနိုင်ငံရဲ့ပြည်ပြောင်းလဲမှုကိုဟိုအတိုင်းအတာတစ်ခုထိအကောင်းဆုံးမြင်နိုင်ပေမဲ့အဲတကယ်လူမျိုးစုတွေရှိကြတဲ့တိုင်းရင်းသားတွေလို့ပြောကြတယ်ကျွန်တော်တို့လူမျိုးပေါ်မှာအခြေခံတဲ့အဲပုံမှာကျွန်တော်တို့ဒီလူမျိုးလို့အခြေခံလိုက်ပြီဆိုလို့ရှိရင်ဒါလူနည်းစု
ရှစ်ဖွဲ့စည်းပုံကြောင့်မြန်မာနိုင်ငံမှာနေပြီးတော့ဒီမိုကရေစီအခင်းကျင်းကိုမြင်ရတယ်။ဒါပေမဲ့ဒီအခင်းကျင်းဟာတကယ်တမ်းအနှစ်သာရဘလောက်ပါသလဲ။မြန်မာနိုင်ငံမှာနေထိုင်ကြတဲ့လူမျိုးတွေအတွက်ဘလောက်အနှစ်သာရပြည့်ဝသလဲဆိုတဲ့အရာပေါ်မှာပဲကျွန်တော်တို့စဉ်းစားရပါမယ်။ဒါပေမဲ့ဒီ legal platform လို့ခေါ်တဲ့နိုင်ငံရေးပေါ်မှာရွေးကောက်ပွဲတွေပေါ်ထွန်းလာတယ်။ပါတီတွေနေပြီးတော့ပြန်လဲဖွဲ့စည်းရေးတွေရတယ်။ဆိုတော့ဒီဟာတစ်ခုတည်းကိုပဲကျွန်တော်တို့ဟိုအာရဝန်သာဖြစ်လို့မရဘူးပေါ့။ဒါပေမဲ့တကယ်တမ်းအနှစ်သာရရှိတဲ့ federal ကိုတိဆောက်မယ်ဆိုလို့ရှိရင်ဒီ federal အနှစ်သာရတွေကဒီဖွဲ့စည်းပုံထဲမှာပါဝင်ဖို့လိုတယ်။နောက်တစ်ခုကမြန်မာနိုင်ငံတည်နေပြီးတော့လွတ်လပ်ရေးရပြီကြတဲ့ကတိုင်းရင်းသားတွေပေါ်မှာအခြေခံတယ်။ခုသဖြင့်ပြောမယ်ဆိုလို့ရှိရင်ဒီလူမျိုးတွေပေါ်မှာအခြေခံတယ်။ဒီလူမျိုးတွေပေါ်မှာအခြေခံတဲ့ federal ကနေပြီးတော့ဖွဲ့စည်းပုံဆက်ဆွဲခဲ့တာအဲ့လိုပုံစံဖြစ်ခဲ့ရမယ်။ဒါပေမဲ့မဖြစ်ခဲ့တဲ့အပေါ်မှာလည်းကျွန်တော်တို့လူမျိုးတွေကနေပြီးတော့အများကြီးတိခံခဲ့တယ်ဒါပေမဲ့တကယ်တမ်း၅နှစ်ကိုဖြတ်တန်းတယ်။အဲအထူးသဖြင့်2015ကိုကျမတို့၅နှစ်တာတွတ်တော်မှာဖြတ်တန်းတဲ့အရာကိုတွေ့ရတဲ့အခါကြလို့ရှိရင်တကယ်တမ်းဒီပြည်သူတွေအများဆုံးမဲပေးလိုက်တဲ့ပါတီကို၌ကိုကပေါ့နော်ပြုပြင်ပြောင်းလဲဖို့အတွက်အဲနေပြီးတော့ဒီဘလတ်ခွန်အားရှိရှိအသာစီးရနိုင်တဲ့မဲကိုမရနိုင်ဘူး။ဆိုတဲ့အခါမှာဒါတွေကဘာတွေအကျုံးဝင်လာတယ်လဲဆိုလို့ရှိရင်ကျမတို့ဘာတွေကိုမြင်ရလဲဆိုလို့ရှိရင်ဒီကျမတို့ရဲ့ဒီလူမျိုးတွေနေတဲ့နေရာတွေမှာသူတပြင်းတိုင်းရင်းသားဒေသတွေမှာပါတီတွေအားကောင်းဖို့အတန်တွေဒီချက်မကအားကောင်းပြီးလို့ရှိရင်ဒါတွေကငြိမ်းချမ်းရေးနဲ့တပြိုင်တည်းတည်းမှာဆက်နွယ်ရမယ်ဆိုဒီလိုမဟုတ်ဘူးဆိုလို့ရှိရင်မြန်မာနိုင်ငံရဲ့အခင်းကျင်းကတိုးတက်လာစရာအကြောင်းမရှိဘူးဖက်ဒရယ်လို့ပြောပေမဲ့အပြောပဲရှိပြီးတော့နိုင်ငံကဒီတိုင်းငြိမ်နေပြီးတော့တိုးတက်လာတဲ့အခြေအနေမတွေ့ရဘူးဆိုတော့တိုးတက်လာတဲ့အခြေအနေမှာဖက်ဒရယ်စနစ်လည်းမတိုးတက်လာဘူးငြိမ်းချမ်းရေးလည်းမတိုးတက်လာဘူးရွေးကောက်ပွဲဖြစ်ထွန်းပေမဲ့ပြည်သူအကျိုးကတူတက်လာတဲ့အခြေအနေမရှိတဲ့အခါမှာကျမတို့တွေကတော့မြန်မာနိုင်ငံရေးကိုဘယ်လိုသုံးသပ်ရမလဲဆိုလို့ရှိရင်ဟိုရှင်လျက်နဲ့တည်နေတဲ့အခြေအနေလိုဖြစ်နေတယ်ပေါ့။ဘာကြောင့်လဲဆိုလို့ရှိရင်ကျမတို့ရဲ့ကိုယ်ပိုင်ပြဋ္ဌာန်းပိုင်ခွင့်ကိုတစုံတရာအာမခံထားတဲ့ဖွဲ့စည်းပုံမပေါ်ပေါက်သေးတဲ့အတွက်ကြောင့်မလို့ကျမတို့ကတော့ဒီနိုင်ငံရေးအခင်းကျင်းပေါ်မှာတော့ရက်တည်ရပဲမဲ့အတော့ကိုအာမရစရာအခြေအနေတွေကြုံရတယ်ရှင
်။ဟုတ်ကဲ့ဟုတ်ကဲ့ကျမတို့ဆိုတဲ့နာလာလာဆိုတစ်ချက်လောက်ပြောပြပါလားခင်ဗျ။
ကျမအနေနဲ့တော့ဒါမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကိုစားပြုလက်ရှိတော့အလွတ်တော်ကိုယ်စားလှယ်ပေါ့နော
်
အခု2020မှာတော့ကျမရန်ကုန်တိုင်းကရင်ရေးရာကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်မှာပေါ့အဲ့တော့ကျမတို့ဒီရွေးကောက်ပွဲကြော်ညာစာတမ်းကိုပြန်ကြည့်မယ်ဆိုလို့ရှင်လဲဒီဇိုင်းမမတ်ပေါ့နော်အတိုင်းသားအရေးကိုဦးစားပေးတာကိုတွေ့ရတယ်ပေါ့နော်အတိုင်းသားအရေးနဲ့ဖက်ဒရယ်အရေးနော်ပြည်တွင်းငြိမ်းချမ်းရေးစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပေါ်ထွန်းမှုအတွက်နော်ဒီဟိုစာပေါ်အခြေခံမှုတွေကိုပြင်ဆင်ရေးစသည်ဖြင့်ပေါ့နော်အဲ့ဒါတွေကရွေးကောက်ပွဲကြော်ညာစာတမ်းထဲမှာပါတယ်ပေါ့ဒါပေမဲ့ကျွန်မပြောချင်တာကပါတီဟာလူတွေနဲ့ဖွဲ့စည်းထားတဲ့အတွက်ကြောင့်ဟိုအမားကင်းတယ်လို့တော့ကျွန်မမပြောလို့ဘူးနော်ဒါပေမဲ့မူကတော့နော်ဆက်လက်ရှင်သန်ပြီးဆယ်ပဲအဲ့ဒါကိုတော့ကျွန်မတို့အခြေနဲ့အားရမှုရှိရယ်เนาะဖြစ်ထွန်းနေစေပဲပေါ့เนาะနောက်ပြီးတော့ဒီအခုခုနကတော့ကိုယ်စားလောင်းနှစ်ယောက်ပြောသလိုပဲဟုတ်တယ်2008ဖွဲ့စည်းပုံကတော့ဟိုအတစ်ဆို့တွေဒါဖြစ်နေတာတော့မှန်နေစေပဲပေါ့เนาะဟုတ်နေစေပဲဒါပေမဲ့ဟိုဥစားပေါ့เนาะဒီကျမတို့ကဒါကိုဒီဇိုင်းမမတ်ပြင်ဆင်ဖို့အတွက်ပေါ့เนาะစီစီလုံးလုံးနဲ့လှုပ်ဆောင်ကြမယ်တော့ strategy ကောင်းကောင်းနဲ့လှုပ်ဆောင်မယ်ဆိုလို့ရှင်တော့မအောင်မြင်နိုင်စရာအကြောင်းရှိဘူးပေါ့အဲတခုကျွန်မဖြစ်ပြောချင်တာကကျွန်မ ဒီငါနဲ့တာတက်တန်းပေါ့ငါနဲ့တာတက်တန်းတော့တော်မှာတာဝန်ယူစင်မှာတော့ဒီလိုမျိုးပေါ့ကျမတို့တွေနော်နည်းနည်းလေးဟိုလူအပ်တာလေးတွေတော့တွေ့ရပါတော့ဥမာဖြစ်ကျမတို့ဖက်ဒရယ်တီဆောင်မယ်နော်နောက်ပြီးတော့ပီးစ်ပေါ့နော်ဒီငင်းချင်းတီဆောင်မှုလုပ်နေတယ်ဆိုပေမဲ့ဥမာဖြစ်ငင်းချင်းဆွေးနွေးတွေလုပ်တယ်အဒီ ဥပဒေပြုတ်မှုနဲ့ချိတ်ဆက်မှာအားနည်းတယ်လို့ကျွန်မထင်တယ်လေ။ဟိုငင်းချမ်းရေးပရောဆက်နဲ့ဒီဥပဒေပြုတ်မှုကတစ်ဆက်တည်းဖြစ်နေရမယ်။နောက်ပြီးတော့ဟိုလွတ်တော်ရဲ့တာဝန်ကလည်းအန်ဒော့စမန့်လုပ်ဖို့တာဝန်ဖြစ်တယ်ဆိုပေမဲ့ကျွန်တော်တို့လွတ်တော်ကိုယ်စားလေးဒီအဟိုးစာပေါ့နော်သဘောတူညီချက်တွေကိုမှန်မှန်ကန်ကန်ဟိုစာဆုံးဖြတ်ဆွေးနွေးပေါ့နော်အချိန်နဲ့ဆွေးနွေးပြီးတော့ ကိုဥပဒေဖြစ်တော့ပြန်လဲရေးဆွဲကောင်းတဲ့ပုံမဲ့လွတ်တော်ကိုယ်စားဒီချက်များများပေါ့နော်ဒီဟို27ပင်လုံးညီလာခံမယ်ပြောပြောပေါ့နော်အဲ့ peace process မှာပါဝင်ပြီးတော့မှဒီဥပဒေတော့ပြတ်တမ်းမှုမှာချိတ်ဆက်လို့ရှင်တော့ပုံမအကောင်းတဲ့ပေါ့နော်တိုင်းသားတွေရဲ့ပါဝင်တဲ့ဟိုဥစားပေါ့နော်ပို့ပြီးတော့အဓိပ္ပာယ်ရှိလာမယ်လို့လည်းကျွန်မထင်ပါတယ်
ဆိုတော့ဟိုဟာဒီဘေးကွန်းကိုအခြေခံပြီးတော့ကျွန်တော်နည်းနည်းလေးပြည့်စုံပေးချင်တာကတိုင်းရင်းသားနိုင်ငံရေးအင်အားစုတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်နောက်တိုင်းရင်းသားပါတီအနေနဲ့ဒီနိုင်ငံရေးကိုချိတ်ဆက်သွားဖို့ဆိုတဲ့နေရာမှာပုံစံပြောင်းပြီးတော့စဉ်းစားလာတာရှိကြသလားပေါ့နော်။ဒါပုံစံပြောင်းမဲ့ချိန်နေမျိုးရှိကြဒါလေးကိုပြောပြလို့ရမှာအရင်ဆုံးတော့ဟိုဟာဆရာမဒေါက်တူမေရှင်ပြောပြပါလားဒီ
။အော်ကျွန်တော်တို့နေပြီးတော့ဒီလူမျိုးတွေရှိကြတယ်တိုင်းရင်းသားတွေအနေနဲ့ကတော့အများအားနေပြီးတော့နိုင်ငံရေးကိုအထက်တရရှိကြတယ်တက်ကြွမှုရှိကြတယ်ပြီးလို့ရှိရင်နိုင်ငံကိုပြုပြင်ပြောင်းလဲတဲ့အခါမှာလည်းပဲဒီ Federal Snake ကိုသွားမယ်ဆိုတော့အဲမူကိုနေပြီးတော့ကျွန်တော်တို့စူးစမ်းအထောက်ကြတယ်ပါတီတွေကအထူးသဖြင့်ဆိုလို့ရှိရင်ကျွန်တော်တို့2015မှာတွေ့မြင်ရတယ်ဒါပေမဲ့တကယ်တမ်းကျွန်တော်တို့နေပြီးတော့လွတ်တော်မှာနေရအများစုရပဲမဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုကြည့်လိုက်လို့ရှိရင်ဒီနိုင်ငံဒီနိုင်ငံရေးစိတ်ဆန္ဒကလက်ရှိအနိုင်ရပါတီကို၌ကိုကတနေ့နဲ့နေ့3မိနစ်လောက်အချိန်ဆွဲပြီးတော့မှဖွဲ့စည်းပုံကိုပြင်ဆင်ခဲ့တာတွေ့ရတယ်။ကျမတို့တွေဒီနိုင်ငံပြုပြင်ပြောင်းလဲရေးမှာအကောင့်ဖက်ကိုဥတည်ဖို့အတွက်အများကြီးစေယုံကြိုးပမ်းခဲ့တယ်။အဲကျမတို့ဘယ်တော့မှခင်နောက်မကြခဲ့ဘူး။ဖယ်ရယ်ကိုသွားမယ်လမ်းကိုကျမတို့အကောင့်ရှုမြင်တယ်။အဲဒါကြောင့်မလို့တွေ့ပြီးတော့နိုင်ငံရေးပေါ်မှာကျမတို့တစ်စိတ်တစ်ပါးတက်ခဲ့တယ်ပေါ့။
Okay. ကျမတို့သုသနာတစ်ချက်လောက်ဆွေးနွေးပေးပါလားဒီပေါ်မှာ
။ဟိုစူးစမ်းတဲ့နည်းလမ်းကတော့အများကြီးပေါ့နော်။ဥပမာဖြင့်ဒီငင်းချိုင်းဆွေးနွေးဆွေးနွေးပွဲကနေပြီးတော့ကျမတို့ပြောင်းလဲမှုလုပ်လို့ရမလားဆိုတော့မျှော်လင့်ချက်မျိုးလည်းရှိခဲ့တယ်။ဥပမာဖြင့်ကျမတို့ဒီ27အရာစုပင်လုံးမှာအဆွေးနွေးလို့နော်ဒါကိုလွတ်တော်အနေအတည်ပြုနိုင်ခဲ့မလားဆိုတော့ဆွေးနွေးဥစားပေါ့နော်တွေးတောချက်လည်းရှိတယ်။အဲ့ဒါလည်းဖြစ်မလာခဲ့ဘူးပေါ့နော်။အဲလိုဖြစ်မလာခဲ့တဲ့အခါမှာလွတ်တော်တွင်းမှာပြောင်းလဲဖို့ဆိုပြီးတော့စူးစမ်းခဲ့ပေမဲ့လည်းပဲအထင်တလောက်မထီရောက်ခဲ့ဘူးပေါ့နော်ဒါမဲ့ဒါကိုလည်းဟိုမလုပ်ဘူးလားဆိုတာတော့မဟုတ်ဘူးဆက်တော့လုပ်မှာပဲအဲ့ဒါကြောင့်မလို့ဟိုဒါရွေးကောက်ပွဲကြွေးကြော်သံမှာလည်းဒါကြွေးကြော်သံအကြီးတစ်ခုအနေနဲ့ပါခဲ့တယ်ဥပဒေပြူတဲ့ဟိုစာကိုယ်စားလှယ်တွေအနေနဲ့လည်းလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းပဲဒါကိုဒီဇိုင်းမတ်မတ်ပေါ့နော်လေးလာသုံးသက်နော်လမ်းချသွားမယ်ဆိုလို့ရှိရင်တော့ကျွန်မထင်တယ်လေဒီ2020မှာတော့ဒါလမ်းစားတွေထွက်လာပြီးတော့ဘောနော်တခုအခြေအနေပေါ့ဥပမာအဖြစ်ကျွန်မပြောချင်တာကဒီ2015-20တန်းမှာပြုပြင်ပြောင်းလဲဖို့ကြိုးစားတာတွေအများကြီးပဲဥပမာအဖြစ်ထွေအုပ်ကိုကျွန်မတို့ဒီရက်သားအစိုးရအောက်ကိုပြောင်းလဲဖို့ဒါအများကြီးကြိုးစားခဲ့တယ်ဒါပေမဲ့ဟို3နှစ်လောက်ပေါ့နော်3နှစ်လောက်ကျွန်မတို့စောင့်ဆိုင်ခဲ့ရတယ်အဲ့ဒါတွေကလည်းဒါဟိုစားကောင်းမှုနဲ့ရလက်ပေါ့နော်ဒါကျွန်မတို့အောက်ခြေမှာလုပ်နေတဲ့ကုစရာတော့ဒါကိုအရန်ကောင်းတယ်လို့ကျွန်မတို့ဟုတ်ကျူဆိုတယ်ဆိုတော့ဟိုပြောင်းလဲမှုတွေလည်းအများကြီးလုပ်ခဲ့ပါတယ်ဆက်လက်လည်းလုပ်ဖို့ရှိပါတယ်ဒါအောင်လည်းညီညီညွတ်နဲ့ဆက်လုပ်သွားဖို့လိုအပ်ပါတယ
်ဟုတ်ကဲ့ကိုမော်ထောင်းချက်တော့ဆင်းနေပြီပါလားခင်ဗ
ျဟုတ်ဒီကြားထဲမှာပေါ့နော်ကျွန်တော်တို့ရွေးကောက်ပွဲတွေဖြတ်တန်းပြီးတဲ့အခါကျတော့ကျွန်တော်တို့ lesson learn တွေရှိရပေါ့နော်သင်ခန်းစာတွေရှိတယ်အဲသင်ခန်းစာတွေရှိတဲ့အတွက်ကြောင့်ကျွန်တော်ကဘာတွေ့လဲဆိုတော့အတိုင်းသားပါတီတွေကဒီခုနပြောသလိုလူမျိုးပေါ်မှာစရုံအခြေခံပြီးရောပေါ့နော်ကျွန်တော်တို့လုပ်ခဲ့ကြတယ်ဒါပေမဲ့ဒီ9 to အကုန်ယူစနစ်မှာတော့ကျွန်တော်တို့တိုင်းသားပါတီတွေကကိုယ့်ရဲ့အခြေအနေကိုကိုယ်ကိုယ်သဘောပေါက်လာတယ်ပေါ့နော်ညီဝရင်ကျွန်တော်တို့ဒီဘဝတူပေါ့နော်ဘဝတူတခြားတိုင်းသားပါတီတွေနဲ့လူမျိုးမဟာမိတ်ပုံစံလိုမျိုး ဖွဲ့တဲ့ပုံစံလိုမျိုးတွေမှာပို့ပြီးတော့အာတန်လာတာတွေကိုကျွန်တော်တို့တွေ့ရတယ်။နောက်တစ်ခုကကျတော့ဒီတိုင်းဒါပါတီကိုနိုင်ကလည်းမိမိဘာလို့ချင်တယ်လဲဆိုတာကိုလည်းတော်တော်လေးကိုပေါ့နော်ပြက်ပြက်တာတာပုံစံတကျပြောတယ်။ဥပမာကျွန်တော်တို့ဖက်ဒရယ်ဆိုပြီးတော့နိုင်ငံရေးပါတီတွေပြောကြတယ်။ဒါပေမဲ့တိုင်းဒါပါတီတွေပြောတဲ့ဖက်ဒရယ်ကပုံပြီးပြည်ပြင်းတယ်လို့ကျွန်တော်အနေနဲ့ခံစားရတယ်။အဲ့လွတ်တော်မှာဆိုရင်ပေါ့နော်ယူနီကာမယ်လုံးမလားဘိုက်ကာမယ်လုံးမလားပေါ့နော်လွတ်တော်နေရလုံးမလားအဲ့လွတ်တော်နေရကိုအာနာဘလို့ပေးမလဲပေါ့နော်ပြီးရင်အခုလက်ရှိမြို့သားလွတ်တော်ရဲ့ဒီအာနာချင်းခွင်ရှာကပြည်သူလွတ်တော်နဲ့ကျွန်တော်တို့ရှင်ကြည့်လိုက်တဲ့အခါမှာဆိုရင်တချို့ဥပဒေကြမ်းမှာပေါ့နော်ကျွန်တော်တို့အဲဒီ institution အရရှင်သူကဟိုနှိမ့်သွားတယ်လို့ဖြစ်သွားတယ်ဘာလို့ဆိုပြည်တော်စုမှာပေါ့နော်သွားပြီးတော့လုပ်တယ်ဆိုတော့အဲ့အရာတွေကိုလည်းထောက်ပြလာတယ်ကအဲတော်တော်လေးရှိလာတယ်ပေါ့နော်ဆိုတော့ဒီအရာတွေကိုကျွန်တော်တို့ခြုံပြီးကြည့်လိုက်ရင်အဲ2010 2015အဲ့မှာရှိတဲ့တင်ကန်းစာတွေကိုတိုင်းသားပါတီတွေကတော်တော်လေးတင်ယူပြီးတော့ပေါ့နော်ဟိုအဲဒီလက်ရှိဒီ2008ထဲမှာပဲအဲအောင်မြင်မှုတွေရအောင်ပေါ့နော်တို့အဲဒီကိုယ့်ရဲ့ကိုယ်စားပြုမှုပို့ပြီးတော့ကောင်းလာအောင်အဲတို့တော်တော်လေးဒီမူဝါဒပိုင်းပြုပြင်ပြီးတော့ပေါ့နော်အဲဒီ2020မှာဝင်ပြိုင်လာကြရဲဆိုတော့ဟိုအဲကျွန်တော်အနေနဲ့တွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ကျွန်တော်ဒုတိယတစ်ပိုင်းလေးဆက်သွားခြင်းလေကဒုတိယတစ်ပိုင်းကတော့ကျွန်တော်တို့ဒီကျွန်တော်ပြီးခဲ့တဲ့တော့ပါဒီဖွဲ့စည်းပုံအခြေခံမှုတွေပြင်ဆင်ရေလောက်ဆောင်ကြရတယ်ပေါ့နော်ဆိုတော့အဲ့ဒီမှာဒီတိုင်းရင်းသားတွေနဲ့ပတ်သက်ပြီးတော့ပုံပြီးတော့မှာကြဲကြဲလောက်အောင်ဖြစ်တဲ့ကိစ္စလည်းရှိရအောင်ဟိုဝေဖန်တုံ့ပြန်မှုတွေလည်းရှိတဲ့ကိစ္စကဒီပြည်နယ်တိုင်းဝန်ကြီးချုပ်တွေကိုခတ်အပ်ရေးပေါ့နော်တိုင်းရင်းသားပြည်နယ်တော်တွေရတဲ့အဲ့ဒီလိုကိစ္စမျိုးကလည်းဒီတော်တွေမှာမအောင်မြင်ခဲ့တဲ့ကိစ္စမျိုးရှိတယ်ဆိုပြီးတော့ဝေဖန်တာလည်းရှိတယ်ဆိုကြတော့လည်းပြန်ပြီးတော့မှာဒီပုံမှာရှင်းလင်းပြောဆိုတာလည်းရှိရောဆိုတော့ဒီဟာကရောကျွန်တော်ဒီတိုင်းရင်းသားဒီမဲဆန္ဒနယ်ကမဲဆန္ဒပြည်သူတွေအနေနဲ့ဘလူးမျိုးဒီပေါ်မှာသဘောထားနိုင်ဘလူးကျွတ်တရမှုရှိနိုင်တယ်ပေါ့ဒီလိုဖြစ်တဲ့မျိုးတွေအဲ့တော့ဒီလွတ်တော်ပြီးခဲ့တဲ့လွတ်တော်ထဲမှာလုဆောင်ခဲ့တဲ့ကိစ္စတွေကဒီတိုင်းသားမဲဆန္ဒနဲ့ပြည်သူတွေကိုဘလူးကျွတ်တရမှုရှိစေနိုင်တယ်ပေါ့ဆိုတော့အရင်ဆုံးတော့ကျွန်တော်ဆရာမတော်စုကနာနာဆိုကိုဆွေးနွေးပေးစေချင်တယ်ကဒီပေါ်မှာလေ
ဟုတ်ကဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီဟိုဥစားပေါ့နော်ဒီလွတ်တော်မှာဆွေးနွေးကြတယ်အချိန်နဲ့ပြောကြတယ်ဒါပေမဲ့ NLD ရဲ့ရည်တည်ချက်ကတော့နော်တရားရခိုင်နှုန်းဒီမိုကရေစီမဟုတ်သေးဘူးအဲ95ရာခိုင်နှုန်းပဲရသေးတဲ့အတွက်ကြောင့်เนาะဒါအချိန်မကျသေးဘူးလို့ဒါတော့ဟိုလောလောဆယ်ကျွန်မနားလည်ထားတယ်ပေါ့เนาะဒါလည်းဆိုတော့ကျွန်မကလည်းဟိုရင်းပေါ့ဒီဝင်ဆွေးနွေးတဲ့အထဲမှာတော့မပါဘူးပေါ့เนาะလေးလာကျွန်မတို့ထောက်လျှောက်တော့လေးလာသုံးသပ်နေပါတယ်ဆိုတော့အဲ့လိုမျိုးအနေထားမျိုးတော့ရှိတယ်ဆိုတော့ဒီဟာကလည်းငိုတဲ့ကတော့ဒါ NLD ကထောက်ခံထားတဲ့အချက်ပဲလေဒီအတိုင်းသားနေရာတွေမှာတိုင်းသားတွေကเนาะဝူစားဖို့เนาะဒီဥဆောင်ဖို့เนาะလွှမ်းချုပ်ဖို့ဆိုတာတော့ဒါရှိတယ်သို့တော်လည်းအနေအထားတစ်ခုအရပေါ့เนาะကျမတို့ဒီလိုမျိုးဟို2008ဖွဲ့စည်းပုံအခြေအနေအရပေါ့เนาะ25ရာခိုင်နှုန်းရှိနေသေးတဲ့အတွက်ကြောင့်ဒါကိုကျမတို့ကเนาะဆက်လက်ပြီးတော့ပေါ့เนาะဒီစွတ်စွတ်စီစီပဲအဲလုံးကြမယ်ဆိုတဲ့အနေအထားမျိုးလို့တော့ကျမသုံးသပ်မိပါတ
ယ်ဟုတ်ကဲ့ကိုမတော်အောင်ဒီပုံမှာချက်ဆင်းနေပါတယ်တိုင်းသားမဲဆန္ဒနယ်ကမဲဆန္ဒရှင်တွေအနေနဲ့ဒီပုံမှာဗားရများသူတို့ပုံမှာဗားရကျွတ်တက်ရောက်မှုရှိသွားစေနိုင်တယ်ပေါ့နော
်ဟိုအကျိုးတက်ရောက်မှုကတော့ဟိုကျွန်တော်တို့ပေါ့နော်အဲဒီမှာကျွန်တော်တို့ဟို NLD အနေနဲ့လည်းဒီမိုကရေစီစနစ်ဟိုတွားချင်တယ်ဆိုတော့ကျွန်တော်အနေနဲ့ဒါတံပြားမရှိပါဘူးသို့တော်လည်းဒီမှာလုံနီးလုံဟန်ပေါ့နော်ဥမာအဖြစ်ဆိုရင်ကျွန်တော်တို့မျှော်လင့်တာကတော့2015မှာရခိုင်မှာဆိုရင်အဲဒီကြီးနယ်အဆင့်မှာအများဆုံးရတာကဒီရခိုင်ပါတီရတာလေ။နောက်ဒီရှမ်းပြည်မှာဆိုရင်လည်းအဲ့လိုပဲပေါ့နော်။ရှမ်းပြည်မှာဆိုရင်တော့ဒါပြည်ခိုင်ပြူကပထမပေါ့။ဒုတိယက SNLD ပေါ့။ဆိုလိုတဲ့အခါကျတော့အဲ့လိုမျိုးအနေအထားမျိုးမှာတော့အဲဘာပြောပြောကျွန်တော်တို့ကရှိတဲ့ institution ကအသက်ဝင်စေချင်တယ်။အဲဒီနယ်မှာဒီကြီးနယ်ရဲ့ဒီလွတ်တော်တွေကဘာပြောပြောအဲဒီကြီးနယ် de facto ပေါ့နော်။ကျွန်တော်တို့ပြောချင်တာ de facto federal ပေါ့။အဲဒီ federal အဆင့်မဟုတ်ရင်တော့မှကျွန်တော်တို့ကဟိုနိုင်ငံရေးအရပေါ့နော်ဖက်ဒရယ်ဘက်ကိုတွန်းအားပေးတဲ့အမျိုးဖြစ်စေချင်တယ်ဒါပေမဲ့ကျွန်တော်တို့အဲ့လိုမျိုးမဖြစ်ခဲ့ဘူးပေါ့နော်အဲ့မှာလဲကျွန်တော်တို့အဲကျွန်တော်တို့မြင်ချင်တဲ့ de facto federal ပုံစံပေါ့နော်အဲအဲ့ဒါကိုဒီဥဆောင်မှုကိုကျွန်တော်တို့မမြင်ခဲ့ရဘူးကျွန်တော်တို့မြင်ချင်တာကတော့ဟုတ်ပြီအဲဒီ26တက်ကအခုပြင်လို့မရဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့အဲ့မှာဒီဥပဒေဆိုတာကကျွန်တော်တို့က additional clause တွေထည့်လို့ရတယ်ဥပမာကျွန်တော်တို့အခုအဲတမဒရွေးကောက်တယ်ဒုတမဒရွေးကောက်ပွဲကဒုတမဒကိုကျွန်တော်တို့ကဒီ electoral college ပုံစံနဲ့ရွေးကြတာပဲလေမြို့သားလွတ်တော်ကတယောက်ပြည်သူလွတ်တော်ကတယောက်ပေါ့နော်ဆိုတော့အဲ့လိုမျိုးပုံစံလဲကျွန်တော်တို့လုပ်လို့ရပါတယ်ဒီပြည်သူတွေအဲရွေးချယ်တင်မြောက်တဲ့ electoral college ကနေပြီးတော့လာတဲ့เนาะအဲဒီဟိုအကိုပေါ့နော်အဲဒီဝင်ကြီးချုပ်လောင်းကို ကျွန်တော်တို့ဒီနယ်လွတ်တော်ကနေပြီးတော့ vetting လုပ်ပြီးတော့ဗောနော်ကျွန်တော်တို့တမတာကနေပြီးတော့နောက်ဆုံးဒီ approve လုပ်ပြီးတဲ့ပုံစံမျိုးဗောနော်အဲ့လိုမျိုးနီးစနစ်အရလုံးလို့ရပါရဲ့ဒါနဲ့ဗောနော်လုံးတည့်ရဲ့ဒီဟာကိုလုံးဝခါခါတီတီအဲ့လိုမျိုးပုံစံလုံးလိုက်တဲ့အခါကျတော့အဲဒီဘက်မှာကျတော့ဟိုဒီတိုင်းဒါဒီဘက်လောကမှာကျတော့ဟိုနားလဲတဲ့လူကတော့နားလဲပေးလိမ့်မယ်နားမလဲတဲ့လူကကျတော့သူတို့စိတ်စေတနာမရှိဘူးဗောနော်အဲ့လိုမျိုးပုံစံဖြစ်လာတယ်ပေါ့နော်ဒါလေးကတော့ဒါကျွန်တော်နှစ်ဖက်ကိုမျှပြီးမြင်ကြည့်ရတယ်ပေါ့
ကျွန်မတက်သူမြေချက်လာဆင်းနေပြပါအောင
်ကျွန်တော်တို့အနေနဲ့ကတော့ဒီ26ပြင်ဆင်ရေးမှာဘာတွေ့ရလဲဆိုလို့ရှိရင်ဒီအထူးသဖြင့်ကျွန်မကဖွဲ့စည်းပုံပြင်ဆင်ရေးမှာနေပြီးတော့3ချိန်ခန့်မနေဆွနွေခဲ့တယ်ပေါ့နော်ဆိုပြင်ဆင်မှုအရာတွေမှာလေပုံမှန်တင်ပြီးတော့ဆွနွေခဲ့တာလည်းရှိတယ်အဲနောက်တစ်ခုကနေပြီးတော့ခြုံငုံပြီးတော့မှဒီတရားမျှတမှုကိုအခြေခံပြီးတော့မူဝါဒဆွနွေခဲ့တာတွေရှိပါတယ်ဆိုဒီလိုမျိုးဆွနွေခဲ့တဲ့အခါဘာတွေတွေ့ရလဲဆိုလို့ရှိရင်ဒီဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်တဲ့အခါမှာဒီNLD ကချမှတ်ထားတဲ့ဥပမာအမျိုးသားညီညွတ်ရေးရေးမူပေါ့နော်ဒီအမျိုးသားညီညွတ်ရေးရေးမူမှာနေပြီးတော့အမှန်တကယ်ဖော်ဆောင်ခဲ့တာမတွေ့ခဲ့ရဘူးဆိုတော့နောက်တစ်ချက်ကဒီမှာထောက်ပြစရာရှိအဲ့ဒါဘာလဲဆိုလို့ရှိရင်ဒီ NLD အနေနဲ့တိုင်းရင်းသားတွေပေါ်မှာဒီအလုပ်လုပ်ဖို့ပြင်ဆင်တဲ့အခါမှာထိပ်ပိုင်းတွေကိုညှိနှိုင်းတိုင်ပင်ဆွေးနွေးတာဆွေးနွေးဖို့ဖိတ်ခေါ်တာမျိုးဒီကိုယ့်ရဲ့ဆွေးနွေးဖက်နိုင်ငံရေးဆွေးနွေးဖက်အနေနဲ့သဘောထားမှတ်ချက်မှုတွေမတွေ့ခဲ့ရဘူးအဲဘာကြောင့်လဲဆိုလို့ရှိရင်ဒီတိုင်းရင်းသားများနဲ့ဆွေးနွေးမဲ့ကော်မတီတရက်ဆိုတာဖွဲ့ခဲ့တယ်အဲ့ကော်မတီမှာဗားတဲ့ပုံစံတွေကိုကြည့်လိုက်ပါတကယ်တော့နိုင်ငံရေး level တန်းပေါ့နော်အဆွေးနွေးနိုင်တဲ့ပုံကိုယ်တွေမဟုတ်ဘူးလို့ကျွန်မအခိုင်အမာပြောရဲတယ်ဆိုတော့ဒါကြောင့်မလို့နေပြီးတော့ဒီ26ပြင်ဆင်ရေးမှာဟိုတက်မတော်ဘက်ကလည်းပြင်ဆင်ကျင်တယ်အတိုက်ခံပါတီလို့ပြောလို့ရတဲ့တက်ခံဖွံ့ဖြိုးရေးပါတီဘက်ကလည်းပြင်ဆင်ကျင်တယ်ဒီပုံမှန်ကိုကြားလို့ရှိရင်တော့ NLD ကခုနလိုပြောသလိုဒါစောသေးတယ်ပေါ့နော်ဆိုတော့ဒီဘက်ကပြင်ဆင်တဲ့အရာကိုဟိုဘက်ကစောသေးတယ်လို့ပြောလို့ရှိရင်အဲဒီဟိုဘက်ကပြင်ဆင်တဲ့အရာကိုလည်းဒီဘက်ကအချိန်မတန်သေးဘူးလို့သာငင်းနေကြမယ်ခုံနေကြမယ်ရင်းနဲ့၅နှစ်ပြည့်သွားလို့ရှိရင်အဲ့ချိန်ခါမှာလွတ်တော်ကဘလို့ဖြစ်သွားလဲဆိုတော့ဟိုတိုင်းရင်းသားတွေကနေပြီးတော့ဟိုလက်ပိုက်ကြည့်နေရတဲ့အခြေအနေပေါ့နော်ဘာလို့ဆိုတော့ကျမတို့ကလူနည်းစုဖြစ်တဲ့ခါကြာလို့ရှိရင်အဲ့ပွဲတစ်ခုကိုကျမတို့ပြည်သက်အနေနဲ့ပဲမြင်ခဲ့ရတယ်ဆိုတော့ကျမတို့ဘလောက်ထိနိုင်ငံရေးစိတ်ဆန္ဒရှိပေမဲ့လည်းတကယ်အများစုအနိုင်ရထားတဲ့ဒီဥဆောင်ပါတီနဲ့ဥဆောင်ပါတီနဲ့တကယ်တမ်းဒီဖွဲ့စည်းပုံပြင်ဆင်ရေးကိုအဓိကအခရာကျတဲ့ percentage တခုယူထားတဲ့အဖွဲ့အစည်းတွေရဲ့ညှိနှိုင်းမှုကအင်မတန်အားနည်းခဲ့တာကိုတွေ့ရှိခဲ့ရတယ်
။ဒီနောက်ဆုံးပင်းကတော့ကျွန်တော်ဒီ2020ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှကျွန်တော်အရင်ဒီကြားကာလမှာသုံးသက်တာသုံးသက်ကြတဲ့အခြေအနေရှိတယ်ဗျ။အဲ့ဒါကဘာလဲဆိုတော့ကဒီ2020ရွေးကောက်ပွဲမှာတော့ဒီတိုင်းသားဒေသတွေမှာဒီမှာပါတီကြီးတွေကဟိုအရင်အရောက်နိုင်ရဖို့အရင်အရောက်အသာရဖို့အခြေအနေရှိတော့ဆိုတဲ့လုံးမှုတွေရှိတယ်ပေါ့။ဟိုဒီပေါ်မှာကဟိုဒီတိုင်းသားအနေနဲ့ဘလို့မြင်လဲပေါ့နော်ဒီသုံးသက်မှုတွေပေါ့ဒါဖြစ်နိုင်ချေရှိတာပေါ့ဟိုဘလို့ဖြစ်နိုင်ချေရှိတယ်ဆိုတော့2020အလွန်ဒီအခြေအနေကအခင်းချင်းကဘလို့ပြောင်းလဲဖြစ်လာနိုင်ချေရှိတယ်ပေါ့ဒါလေးကိုဖြည်းဖြည်းချင်းကကိုမော်ထွန်းအောင်အရင်ဆုံးပြောပြပါဦ
းဒီယာနဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်တို့နိုင်ငံရေးအတွေးခေါ်တွေကိုကျွန်တော်တို့အဥဆောင်ပြီးတော့ဒီလှုပ်ရှားတဲ့အပိုင်းမှာတော့ထင်ရှားပါတယ်ဒီတို့ပြန်ဒီတိုင်းသားနိုင်ငံရေးကောင်ဆောင်တွေနောက်တိုင်းသားအရေးပေါ့နော်လှုပ်ဆောင်နေတဲ့လူတွေကြားထဲမှာတော့ဒီတကယ်တဲ့၅နှစ်တာမှာပေါ့နော်ကျွန်တော်တို့ဒီတိုင်းသားရေးဖက်ဒရယ်အရေးနဲ့ပတ်သက်ပြီးတော့တော်တော်လေးစိတ်ပြတ်သွားတဲ့အပိုင်းကတော့ကျွန်တော်တို့ရှိတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့ဒီပြဿနာပေါ့နော်ဒီ2008အခြေခံဥပဒေရှိနေတဲ့ပြဿနာတစ်ခုရဲ့နောက်တစ်ခုကကြတော့ကျွန်တော်တို့ဒီရေချိန်ပေါ့နော်နိုင်ငံရေးရေချိန်လို့ပြောရမယ့်ဟာတစ်ခုရဲ့နောက်တစ်ခုက data ကျွန်တော်တို့မှာအဲ့လိုမျိုးဟို survey data ပေါ့နော်ဒီ polling လုပ်တဲ့ဥစ္စာမျိုးတွေကျွန်တော်တို့ကသိချာမရှိဘူးအဲ့တော့စိတ်ပိုင်းဆိုင်ရာခန်းစားမှုအရကတော့ဒီတိုင်းဒါပါတီတွေကဒီတိုင်းဒါပြည်နယ်တွေမှာအနိုင်ရနိုင်တယ်ကျွန်တော်တို့အခုဒီကယားမှာဖြစ်ခဲ့တဲ့ကိစ္စကိုကျွန်တော်တို့ကြည့်မယ်နောက်မွန်မှာဖြစ်ခဲ့တဲ့ကိစ္စကိုကြည့်မယ်ရခိုင်မှာဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ကြည့်မယ်ဆိုရင်တော့တိုင်းဒါပါတီတွေအတွက်ပေါ့နော်ဒီစိတ်ပိုင်းဆိုင်ရာအရပေါ့နော်ဒီထောက်ခံမှုတွေကတော့ဒါအတက်နေတယ်လို့ကျွန်တော်ပြောလို့ရတယ်။အဲကျွန်တော်ပြောနိုင်တာကတော့စိတ်ပိုင်းဆိုင်ရာအရာကတော့ကျွန်တော်တို့ဒီ influencer လို့ပြောနိုင်တယ်ပေါ့နော်။ဒီနိုင်ငံရေးမှာ influencer လို့ပြောနိုင်တဲ့ဟာတွေရောပါတီတွေဘက်ကရောကတော့အဲဒီတိုင်းဒါပါတီဒေသခံပါတီတွေကိုအဲဦးစားပေးပြီးတော့ကိုယ်အတန်နဲ့ကိုယ်ပြောဖို့အပိုင်းကိုပုံပြီးအားတက်နေတာကတော့ကျွန်တော်တို့တွေ့ရတယ်။ဒါပေမဲ့ဒါကို backup လုပ်မဲ့ data ကတော့ကျွန်တော်တို့ November 10ရက်နေ့မှာပဲကျွန်တော်တို့အတိအကျသိနိုင်မှာပေါ့နော်။ဒါကတော့ကျွန်တော်ရဲ့အယူအဆ။
Okay ကျွန်မစုကနာလာဆိုတစ်ချက်တော့ဆင်းနေပြီပေါ့ဒီပေါ်က
ဟုတ်ကဲ့ကျမလည်းပဲဆရာမတွန်းအောင်လို့ပဲအတူတူပဲမြင်ပါတယ် No, pure resolution, no, the Dina party, Pekka, Taka, Apirari, Mokumutriare, no, Erao Leve, or Malu Tama Mima, no, da, or tomorrow the Dina party, Apirare, no, so raw, Erari, Triare. So now to the Piemon, no, Lumiri, but Nuja Taja Muli, who brought Pit Lare, but no, Eraleve, Kaune Pekko. ตั๋วเลยสุญเนาะถ้าจมรู้จูสัวมาเว้ยถ้าลุงเหงียนเนี่ยยิ้มเสวนซ้ามาเนาะนายเหงียนมาตะจั่วมาถ้าไม่ตะคู่เว้ยบ่เนาะโหอย่างอซุไม่อยากพูดรอหลูเมเทนเนี่ยอซุอยากแต่ไอ้หลูမျိုးบ่เนาะโหမျိုးฉิไอ้หลูမျိုးผิดโลษินเนาะถ้าต้ายเปียโหอนาคตด้อใต้อสิไม่ดีกว่าเนาะสรเอาก้าวหมดเนี่ยเปียงแล้วมุผิดเมโลเลยจมเหมียวเลยมาเลย
โอเคเสียมาดูเมเนเนี่ยได้ชုပ်ไปเสร็จไปแล้วเออรคันบีก็ลุงเหงเรเนี่ยอายุสกาပြောကြည့်တယ်အဲမက်ဆန်တော့เนี่ยပြည်သူတွေเนี่ยလည်းအများကြီးပြောခဲ့တယ်အဲအဲ့ပုံမှန်နေပြီးတော့ကျွန်တော်တို့ကဒီနိုင်ငံရေးကိုစစ်ကုံသွားတယ်နောက်တစ်ခုကဒီမိုကရေစီကိုမယုံကြည်တဲ့အခြေအနေဖြစ်သွားကြတယ်ဆိုတော့အခုဘာကြောင့်လဲဆိုလို့ရှိရင်ဒီတိုင်းရင်းသားမှာတောင်မှဒီရခိုင်ကိုစစ်ဆန်ရေးရာနေပြီးတော့တခြားတိ င်တွေကိုလက်မခံနိုင်တဲ့အပြင်ဒီတစုံးကိုရောက်သွားနိုင်တယ်လို့တွန်းပို့တဲ့အသုံးနှုံးတွေပြလို့ရှိရင်အယူအဆနဲ့ပြုတ်ပြင်းမှုတွေဆိုဥပမာအဖေတခုပြောရမယ်ဆိုလို့ရှိရင်ဒီပြည်တွင်းမှာဖြစ်သွားတဲ့တိုက်ပွဲတွေကိုနေပြီးတော့ဝေဟင်ရောလေဟင်ရောအစုံကတိုက်တာတွေဒီလိုမျိုးဆက်ဆံမှုတွေအခုလက်ရှိမှာနေပြီးတော့ဒီပြည်သူကရွေးချယ်လိုက်တဲ့အစိုးရလက်ထက်မှာဖြစ်နေတယ်ကျွန်တော်တို့ရခိုင်ပြည်နယ်ကိုဒီလူမျိုးတစ်ခုအနေနဲ့တတ်မှတ်ပြီးလို့ရှိရင်ဆောင်ရွက်တဲ့အခါမှာလုပ်ငန်းတွေကိုပြုပြင်တဲ့အခါမှာနေပြီးတော့ဟိုမာကျောတဲ့ပုံစံတွေဒီပလိုမစီမရှိဘူးရခိုင်နိုင်ငံရေးကောင်းဆောင်တွေနဲ့ဘာမှညှိနှိုင်းဆွေးနွေးမှုမရှိဘဲနဲ့ခွဲခြားဆက်ဆံတာမျိုးတွေအခုဆိုလို့ရှိရင်အင်တာနက်ဖြတ်တောက်ထားတာနှစ်ချီပြီးတော့ဖြတ်တောက်ထားတာဆိုတော့ဒါကဘလို့လို့တရားမျှတမှုရှိတဲ့နိုင်ငံရေးလို့ပြောလို့မရနိုင်ဘူးပေါ့နော်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာကျမတို့ရခိုင်ပြည်နယ်ဟာအစိုးဖက်ကိုဥတည်နေတယ်လို့ပြည်သူတွေအများစုကမြင်သွားလို့ရှိရင်မြမဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာလည်းဆိုးကျိုးတွေပို့ပြီးတော့ဖြစ်လာနိုင်တယ်လို့ဘာကြောင့်လဲဆိုလို့ရှိရင်ရခိုင်ပြည်နယ်ဟာလည်းလက်ရှိမှာမြန်မာနိုင်ငံတွေကပြည်နယ်တစ်ခုဖြစ်တဲ့အတွက်ကြောင့်မလို့တရားမျှတစွာဆက်ဆံဖို့ကတော့အရန်အရေးကြီးလိုအပ်နေပါတယ်လို့ဆွေးနွေးလိုပါတယ
်။ဟုတ်ကဲ့ကျမဆွေးနွေးပေးတော့ကျေးဇူးတင်ပါတယ်။အဲ့တော့ကျွန်တော်ဆွေးနွေးပွဲအချိန်ကတော့ပြည့်သွားတဲ့အတွက်ကြောင့်ဒီမှာပဲချက်မှာဖြစ်ပါတယ်။အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့ဆရာမဒေါက်စုကနာနှသာစုကိုမော်တွန်းအောင်ဆရာမဒေါက်ထုမေတို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်။အားလုံးပဲကျေးဇူးပါခင်ဗျာ။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ရှိလုံးမှုရှိတဲ့ကဘာကြီးဟာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 ကာယရောဂါရဲ့စိန်ခေါ်မှုကိုရင်မဆိုင်နိုင်ပဲဖြစ်နေကြောင်းနဲ့လူသန်းပေါင်းများစွာကိုဆင်းရဲငတ်မမဲ့ဘေးကနေကာကွယ်နိုင်ဖို့အတွက်စုပေါင်းပြီးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကစနေနေ့မှာသတိပေးလိုက်ပါတယ်။လူပေါင်းတသန်းကျော်သေဆုံးနေရပြီဖြစ်တဲ့ဒီကာယရောဂါကိုတိုက်ဖျက်ဖို့အတွက်ကမ္ဘာနိုင်ငံတွေလက်တွဲပြီးလှုပ်ဆောင်ကြမယ်ဆိုရင်အခုတည်းပို့ပြီးအောင်မြင်လာနိုင်မယ်လို့လည်းပြောပါတယ်။ American သမ္မတရွေးကောက်ပွဲမတိုင်ခင်သမ္မတလောင်းနှစ်ဦးရဲ့နောက်ဆုံးအချီစကားစစ်ထိုးပွဲကို Tennessee ပြည်နယ် Nashville မြို့မှာ October 22ရက်ည9နာရီကနေ10နာရီခွဲကျင်းပဖို့စီစဉ်ထားတယ်လို့သမ္မတရွေးကောက်ပွဲအကြိုစကားစစ်ထိုးပွဲကော်မရှင်ကတောက်ကြနေမှာအထင်ရှားပါတယ်။ Republican Party ကသမ္မတ Donald Trump နဲ့ Democratic Party က Joe Biden တို့ဟာပရမဆုံးချင်းပါတဲ့စကားစစ်ထိုးပွဲတုန်းကလိုပဲအကြောင်းအရာ6ခုနဲ့ပတ်သက်ပြီးဆွေးနွေးခွင့်ရမှာဖြစ်ပါတယ်။ COVID ရောဂါပိုးရှိမရှိအမြန်ဆက်နိုင်မဲ့ antigen စစ်ဆေးတဲ့ကိရိယာ9000ခွဲကိုတောင်ကိုရီးယားကမြန်မာနိုင်ငံကိုလှူဒန်းခဲ့ပါတယ်။တောင်ကိုရီးယားအစိုးရကိုရီးယားအခြေစိုက်ကုမ္ပဏီတွေနဲ့လူမှုရေးအဖွဲ့အစည်းတွေစုစုပေါင်း22ဖွဲ့ကဒေါ်လာ 2.5 သန်းကျော်ပိုးရှိတဲ့ဆေးပစ္စည်းကိရိယာတွေနဲ့ဓာတ်ခွဲပစ္စည်းကိရိယာတွေကိုလည်းပံ့ပိုးပေးခဲ့တာပါ။နင်းစီပါတီလို့လူသိကြတဲ့ညညွတ်သောဒီမိုကရက်တစ်ပါတီ UDP ကိုဖျက်သိမ်းလိုက်တယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာ18ရက်ညပိုင်းမှာအကြေညာလိုက်ပါတယ် UDP ပါတီဟာ2020ရွေးကောက်ပွဲမှာ NLD ပါတီ PN လွတ်တော်ကိုယ်စားလှယ်လောင်း1100ကျော်နဲ့ဒုတိယအများဆုံးဝင်ရောက်ရှင်ပြိုင်တဲ့ပါတီဖြစ်ပါတယ်တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုရာရင်ပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပါ။
This program has come to you from the Voice of America, Washington.